ဒီနေ့သာသနာတော်နေ့2554နှစ်ဘောဇာတဂရီ1382ခုနှစ်ပြာသူလဆု23ရက်အင်္ဂါနေ့မလေးရှားနိုင်ငံကုဒတင်ကြီးမြို့အစွန်တဏိဒုက္ခရာမမဟာစီဝိပဒနာဤတာကျောင်းကြီး၌ကျောင်းတော်ကြီး၌ကျင်းပအတော်မဟာစီဝိပဒနာအလုပ်ပေး9ရက်တရားစခန်းကြီးရဲ့စတုထ4ရက်မြောက်တဲ့နေ့လေ2နာရီဒီနေ့ဝိပဿနာတရားကိုဘာကြောင့်အထုရပါတယ်စတုထပိုင်းတရားတော်အဓိကဓာတ်ကြီး4ပါအနတ္တတရားကိုဒီနေ့ပြောဖို့ပါပဲဝိပဿနာတရားကိုဘာကြောင့်အထုရပါတယ်ဆိုတာဒီလိုကောင်းတော့နေ့တိုင်းနေ့တိုင်းပြောခဲ့တဲ့၄ချက်ပြောကြည့်ပါအတိညာဉ်တွေမှန်ကန်တိုးတက်မြင့်မားစေဖို့သစ္ဆုတ်ပံဆင်းရဲတွေတက်တာစေဖို့ဓမ္မလွန်ဆင်းရဲတွေမှာတက်တာစေဖို့အတန္တရာဝဆင်းရဲမှမြဲမြံဆန္ဒအပိဒိုင်လွတ်မြောက်စေဖို့အဲ့ဒီ၄ချက်ကိုမူတည်ပြီးတော့မဖွာတာကိုစတုထာပိုင်းရောက်လာအဲ့ဒီ၄ချက်မှာအချုပ်ကတော့နံပါတ်၁ပါပဲအသိဉာဏ်တွေမှန်ကန်တိုးတက်မြင့်မားလာလို့ရှိရင်ပစ္စုပန်ဆင်းရဲလည်းပဲတက်တာသွားမှာပဲဓမ္မလွန်ဆင်းရဲလည်းပဲတက်တာသွားမှာပဲသန္တာဝဆင်းရဲကလည်းပဲအပီးတိုင်လွတ်မြောက်နိုင်တဲ့မဉဏ်ဖူဉဏ်တွေရမှာပဲအဲအသိဉာဏ်တွေတိုးတက်မြင့်မားစေဖို့အတွက်ဒီနေ့ဝိပဿနာရှုမှတ်ကြတဲ့ယောဂီသူတော်ကောင်းများဓာတ်ကြီး၄ပါးနဲ့အနတ္တတရားဆက်သွယ်နေဖို့ဓာတ်ကြီး၄ပါးဟာအနတ္တတရားပါပဲဓာတ်ကြီး၄ပါးကိုပိုင်ပိုင်နိုင်နိုင်သိရင်အနတ္တတရားလည်းပဲသိရရောက်ဩစတြေးလျနိုင်ငံလူမောင်တိန်မိတ္တာမနဲ့တွေ့စစ်တမီမျိုးက54မိုင်กว่าအဲဒီမှာကျေးဇူးတော်ရှင်သာဓမ္မရာဇီဆရာတော်ဘုရားကြီးသွားပြီးတရားစခန်းဖွင့်တဲ့အခါမှာအဲဒီကမေးကြတာပေါ့ဆရာတော်ဘုရားကြီးပြန်ဖြေထားအနတ္တတရားဆိုတာဘာလဲအတ္တမရှိဘူးဆိုရင်ဘု து အတွက်ကောင်းမှုတွေလုပ်နေတာလေသန္တရာကြီးထဲမှာဘု து ကျင်လဲနေတာလေအနတ္တတရားကိုများသောအားဖြင့်မရှင်းရောယောဂီတို့ကဘုရားနာတဲ့အခါမှာကြိုတင်ပြီးတတိပေးထားတာပေါ့လေအဲပညာနဲ့ ਪਰਮਾ ကိုလည်းပဲတရားနာရင်လည်းခွဲယူယုတ်တို့ဝေဒနာတို့တင်ညာတို့သင်္ခါရတို့ဝိညာဉ်တို့ပြောရင်ဩဒါ ਪਰਮੱਠ တရားတွေပြောနေတာကိုပုဂ္ဂိုလ်သတ္တဝါပြောလို့ရှိရင်ပညာတွေပြောနေတာကိုဇဝိဘန်ဆန်းစစ်တဲ့ဉာဏ်နဲ့ပေါ့ဓမ္မဝိစရဉာဏ်နဲ့တရားနာရင်လည်းယောဂီတို့အဉ္စပညာရှိတဲ့သူတွေပဲအဲ့ဒါလေးခွဲပြီးတော့ဉာဏ်ဆိုင်ထားပေါ့နောက်တစ်ခါတရားစင်တဲ့လုပ်ငန်းစဉ်အဲ့ဒါလည်းခွဲမြင်ပေါ့မနေ့တော့ဆရာတော်ဝိယဝရတံပစဉ္ညာ၄ပါးကြိုးရှိမရှိစင်ញံမှုသင်မသင်စင်ញံမှုကျက်စားရမှန်ကန်မှုမတွေးမဝေးမှန်မှန်ကန်ကန်သိဖို့တတကတံပစဉ္တပ္ပါယတံပစဉ္ဂောစရတံပစဉ္အတ္တမောဟတံပစဉ်အဲ့ဒါကြီးအလုံးငန်းစင်တဲ့ဓာတ်ရိုက်သက်ဆိုင်ရှုမှတ်ပွားများနေတဲ့ယောဂီများဟောကျိုးရှိမရှိစင်ញံစင်ញံပြီးတော့တင့်မတင့်တခါထပ်စင်ញံသူ့ချင်းသူ့ခါနဲ့အထုတ်ဒါလည်းပဲဒီကြာတွေအများကြီးပဲအဓိကဂောစရတံပစဉ်နဲ့အတ္တမောဟတံပစဉ်ယုံနာမှာပဲအမြဲတမ်းကျက်စားလို့ရှိရင်ဥပဒနာဉာဏ်นี่ဖြစ်တာပေါ့အတ္တမောဟတံပစဉ်ဆိုတာတော့အကျိုးတရားပဲသတ္တကတံပစဉ်ရတ္တပယတံပစဉ်ရဂောစရတံပစဉ်ရအဲ့ဒီသုံးခုကိုပြည့်စုံအောင်ယောဂီတို့ကြိုးစားနိုင်လို့ရှိရင်အတ္တမောဟတံပစဉ်ကဓမ္မနိယာမအယအကြောင်းนี่ပြည့်စုံရင်အကျိုးတရားပေါ်လာအတ္တမောဟတံပစဉ်ဆိုတာဉာဏ်ပညာပါပဲ วิปัสสนาญาณนี้แม่ญาณผู้ญาณนี้ဖြစ်လာလိမ့်မယ်တဲ့အကြောင်းတရားကရှိတာ3ခုပေါ့တတ္ထကယတ္တပါယဂောစရအခုတော့မှညာတာလည်းပါမယ်တိရဏလည်းပါညာတာများမယ်ပေါ့ညာတာဆိုတာတရားစဉ်ညာသောအဖြစ်ကဘာကြီးတစ်ခုလုံးမှာအတ္တဝါဒပဲများတာပဲဘုဒ္ဓဘာသာတစ်မျိုးလည်းပဲအနတ္တဝါဒရှိတယ်ကျန်တာမျိုးမျိုးကွဲပြားနေတော့လည်းပဲအတ္တဝါဒကြီးပဲအကုန်လုံးအတ္တကောင်လေးဟာမသေးဘူးမပြော့ဘူးမပြည့်စုံဘူးတဘဝနဲ့တဘဝကူးပြောင်းသွားတဲ့အတ္တလေးရဲ့ခြေလေတဲ့ယူဆအမျိုးမျိုးပေါ့လေပုံစံအမျိုးမျိုးနဲ့ယူဆနေရအကုန်လုံးနှိမ့်ချုပ်လိုက်တော့အတ္တဝါဒကြီးပါပဲမြတ်စွာဘုရားပွင့်ထွန်းပေါ်ပေါက်လာမှအနတ္တတရားကြားလဲကြားရတယ်တည်လဲတည်ခွင့်ရအခုမေးထားတဲ့မေးခွန်းမှာကိုကြည့်ပါလားအနတ္တတရားဆိုတာဘာပါလဲအတ္တမရှိဘူးဆိုရင်ဘသူအတွက်ကောင်းမှုတွေလုပ်နေတာလဲတဏ္ဍာရီထဲမှာဘသူကျင်လဲနေတာလဲယောဂီလူညာဆိုင်ထားအနတ္တဆိုတာဓာတ်ရိုက်ဖြစ်လို့ရှင်အတ္တမဟုတ်ဘူးအနတ္တအနအတ္တအတ္တမဟုတ်ဘူးလို့ပြောတာအတ္တဆိုတာအတက်ကောင်လိပ်ပြာကောင်ဝိညာဉ်ကောင်အစိုးတရငါကောင်သူကောင်ယောက်ျားကောင်မိန်းမကောင်စသည်အဖြစ်ဘယ်လိုယူထားတာအဓိကတော့အတ္တကောင်အတက်ကောင်လိပ်ပြာကောင်လေးအဲဒီအတက်ကောင်လိပ်ပြာကောင်လေးကအစိုးရတယ်မပြည့်စည်ဘူးအဲလိုမပြည့်မစည်တည်တဲ့နဲ့အတ္တကောင်တက်ကောင်လိပ်ပြာကောင်မဟုတ်ဘူးအဲ့ဒါကိုအနတ္တလို့ခေါ်ပါတယ်တို့ချင်းချင်းဖြစ်ရင်တော့အတ္တမဟုတ်ဘူးအနတ္တအခုပြောတဲ့စကားတွေဟာယောဂီတို့ဘာပရိညာဖြစ်မယ်ထင်လားညာတပရိညာဒါအလုတ်စကားမဟုတ်ဘူးရှေ့ပိုင်းကနေကြိုသိထားမယ်တရားပေါ့တံပဇင်နဲ့ပြောလို့ချင်းရှိပိုင်းကတတ္ထကတံပဇင်လို့ဒီလိုလုပ်ရင်အကျိုးရှိမလားဒီစကားပြောရင်အကျိုးရှိမလားမရှိဘူးလားအကျိုးရှိမှလုပ်မယ်ပြောမယ်ဒါညာတပရိညာလို့ခေါ်ပါတယ်ဝိပဿနာလက်တွေ့အာမထုတ်ခင်မှာကြိုတင်ပြီးတော့ဒိဋ္ဌိနဲ့ဝိသိကိစ္စကိုအတိညာနဲ့ဖြုတ်ထားနေမို့ဆိုလို့ချင်းတရားအာထုတ်နေပြီမဲ့လို့အတ္တကောင်လေးရဲ့အာထုတ်နေတယ်တို့ထင်တာတော်တော်နေတဲ့မှာတပိတ်တလုံးသင်္ကန်းသုံးတယ်နဲ့ဒုတိယနေတော်ဆောင်းတယ်တချို့ဒါပေမဲ့အနတ္တကိုသဘောမကျဘူးအနိစ္စနဲ့ဒုက္ခကိုတော့လက်ခံပါတယ်တဲ့အနတ္တကိုသဘောမကျဘူးနိုင်ငံသားတချို့တချို့လာပြီးမှနိုင်ငံမှာအားထုတ်တယ်ဘဝကူးပြောင်းမှုကိုမေးတယ်တရားတွေမတက်မှဆိုးလို့ပေါ့လေဆရာသမားတွေကတော့တရားသာဆက်အားထုတ်ပါဒါတွေမစဉ်းစားပါနဲ့တခါမေးလေတရားသာဆက်အာထုပ်ပါလက်တွေ့သာအာထုပ်ပါမစဉ်းစားပါနဲ့ဆိုတော့ तू ကစဉ်းစားခြင်းနဲ့ပုံကိုယ်တွေကိုများသောအဖြစ်အဲ့ဒါမကျေနပ်ဘူးစာအုပ်ထဲပြန်ရေးထားအနတ္တကိုသူသဘောမကျဘူးတဲ့အတ္တဝါဒပဲသူဆက်ပြီးလက်ခံမယ်အင်္ဂလန်လားမသိပါဘူးအဲ့ဒါတွေ့ရတယ်စာအုပ်ထဲမှာအရောင်လို့ညာတပရိညာအနေနဲ့လည်းပဲသိတဲ့သိလိုက်တာသိထားဖို့လို့သိပြီးတော့လက်တွေ့လည်းပဲကြာကြာနာနာလောက်တတ်ဖို့လို့လည်းနှမျိုးစလုံးပေါ့လေစာတွေ့ရောလက်တွေ့ရောပေါ့စာတွေ့ရတော့ညာတပရိညာလက်တွေ့ကတော့တိရဏပရိညာပေါ့မတ္တဖို့လေးရတာတော့ပဟာနပရိညာပေါ့နတ္တတရားဆိုတာဘာပါလဲနတ္တဆိုတာအတ္တမဟုတ်ဘူးတူတူလေးရတာအတ္တဆိုတာအတ္တကောင်လေးပြာကောင်ဝိညာဉ်ကောင်တည်တန့်ခိုင်မြဲအစိုးရနေတဲ့အတ္တကောင်မဟုတ်ဘူးအတ္တမဟုတ်ဘူးအတ္တမဟုတ်ဘူးဆိုဘာရီယအတ္တမဟုတ်ဘူးလေဆိုလို့နည်းနည်းစဉ်းစားဖြေကြည့်တာဘာရီယအတ္တမဟုတ်ဘူးလေဟိုအရှင်ပြားတို့မဖြေနဲ့ဒကာကြီးတွေကမာကြီးယုတ်တည်နေနေပေါ့ယုတ်တဲ့နံနေဟာအတ္တမဟုတ်ဘူးယုတ်လည်းပဲအနတ္တတရားပဲနံလည်းပဲအနတ္တတရားပဲ အဲ့လိုမြင်ရမယ်ယောဂီတို့ဒါတရားနာရင်လည်းဉာဏ်ဆိုင်ထားတဲ့သဘောပဲတရားဒီပွဲပေါင်းသိမ့်နဲ့ချီပြီးနာထားလို့သဘောပေါက်နေရင်တော့တရားနာရင်လည်းဉာဏ်ကခန္ဓာကိုလှည့်ရှုမှတ်ပွားများနေပေါ့နားလဲနားရှုလဲရှုကိုယ်ကမရင်ကျက်သေးဘူးဆိုရင်ဟောတဲ့တရားကိုဝေဖန်ဆန်းစစ်ရတစ်လုံးပြောလိုက်လို့ရှိရင်နှလုံးသုံးလုံးလောက်သိအောင်အတတ်နိုင်10လုံးလောက်သိအောင်တတ်နိုင်အလုံး1000လောက်သိအောင်ဥမာယုတ်တရားနံတရားလို့ပြောလိုက်ယုတ်တရားလို့ပြောလိုက်တဲ့အနေနဲ့ယောဂီတို့ကဘလောက်တော့လှမ်းမြင်ကောင်းဓာတ်ကြီးလေးပါဓာတ်ကြီးလေးပါလောက်လှမ်းမြင်လိုက်ယုတ်တရားဆိုတာဓာတ်ကြီးလေးပါကိုပြောတာကိုယုတ်28ပါတော့ထားသာသမားတွေအဘိဓမ္မာသမားတွေမသိနံတရားဆိုလည်းပဲ53အထိမသွားနဲ့ညာလုံးအကြီးတို့ဝေဒနာတင်ညာသင်္ခါရဝိညာဉ်ဘလောက်ကိုလှမ်းမြင်ရဒါမှဟုတ်တဲ့တရားနဲ့တိတဲ့အတိနဲ့ခရက်ကြိုက်သွားဟုတ်ရင်လည်းဟုတ်မှန်းသိမဟုတ်ရင်လည်းမဟုတ်မှန်းသိပေါ့အလုတ်တရားကြတော့ကိုယ်တိုင်လုတ်ထားမှသဘောပေါက်တယ်ညာတပရိညာကြတော့ဗိဓမာသင်ထားတဲ့ပုဂ္ဂိုလ်ကသဘောပေါက်တယ်ဒိဉ္ဇိုလေးဗိဓမာသင်ထားတဲ့ပုဂ္ဂိုလ်ကဟောတာတဲ့ကိုအစတသိန်းလောက်နားလဲတယ်သူကတတ်ထားတာ ਉਹ အဲ့တော့ယောဂီတို့ကတော့အချိန်မရလို့ကိုယ်လေးလာထားသလောက်အနေချင်းပေါ့လေယုတ်တရားနံတရားတဏှာဖြင့်ခန္ဓာ5ပါးယုတ်ဝိရဏတင်ညာသင်္ခါရဝิญဉ်အဲဒီခန္ဓာ5ပါးဟာအနတ္တတရားအတ္တမဟုတ်ဘူးအတ္တမဟုတ်ဘူးဆိုတော့အစိုးမရဘူးမမြဲဘူးဆင်းရဲတယ်အနိစ္စလို့ပြောလိုက်ရင်လည်းဒုက္ခအနတ္တအကျုံးဝင်သွားတယ်ဒုက္ခလို့ပြောလိုက်ရင်လည်းအနိစ္စနဲ့အနတ္တအကျုံးဝင်သွားအနတ္တလို့ပြောလိုက်ရင်လည်းအနိစ္စနဲ့ဒုက္ခအကျုံးဝင်သွားသို့တော်လည်းပဲဒီနေရာမှာချွင်းချက်တစ်ခုတော့ရှိစိတ်စေတသိက်ယုတ်ကိုလည်းပဲအနတ္တတရားနိဗ္ဗာန်လည်းအနတ္တတရားပဲနိဗ္ဗာန်အသင်္ခတတ္တနိဗ္ဗာန်ကိုအနတ္တတရားလို့ဆိုလိုတာကမမြဲလို့ဆင်းရဲလို့အနတ္တလို့ပြောတာမဟုတ်ဘူးမြဲတယ်ချမ်းသာတယ်အတ္တမဟုတ်ဘူးလို့သိအောင်လို့အနတ္တလို့ပြောတာမြဲတယ်ချမ်းသာတယ်အနှစ်သာရရှိတယ်ထာဝရမြဲမြံတယ်ဘယ်တော့မှမရွှေ့မပြောင်းမှုချမ်းသာစေချမ်းသာမှန်နိဗ္ဗာန်အတ္တင်္ဂတဓာတ်နိဗ္ဗာန်ဟာအနတ္တတရားသကလုံးချင်းတော့တူတယ်အဓိပ္ပာယ်ချင်းမတူဘူးစိတ်စေတသိက်ယုတ်ကိုလည်းအနတ္တတရားပဲသူကအနိစ္စဒုက္ခနဲ့တွဲတယ်မမြဲဘူးဆင်းရဲတယ်အစိုးမရဘူးအတ္တမဟုတ်ဘူးနိဗ္ဗာန်လည်းပဲအနတ္တတရားအတ္တမဟုတ်ဘူးသို့တော်လည်းပဲမြဲတယ်ချမ်းသာတယ်အတ္တမဟုတ်မှန်းသိအောင်အနတ္တလို့ဆိုလိုတယ်အနတ္တအသင်္ခတဓာတ်အမတ္တဓာတ်တန်တိဒုက္ခဓာတ်တန်တိဒုက္ခမြင်ရတဲ့ချမ်းသာအေးတယ်ဆိုတာလည်းပဲလောဘဒေါသမောဟတွေကင်းသွားလို့အေးတယ်ပြောတာပါဒီဆောင်းမင်းလိုပဂတိအေးတာကိုပြောတာမဟုတ်ဘူးတင်စားပြောတာပေါ့အနိဗ္ဗာန်တော့ထားလိုက်ဦးစိတ်စေတသိက်ယုတ်ယုတ်နဲ့နံတနည်းအားဖြင့်ခန္ဓာ5ပါးဟာအနတ္တတရားအနတ္တတရားဆိုတာအတ္တမဟုတ်ဘူးအစိုးမရဘူးအသက်ကောင်လေးပြာကောင်မဟုတ်ဘူးအနတ္တတရားဘာတွေလဲဆိုတော့ခန္ဓာ5ပါးအနတ္တတရားဘာတွေပါလဲအဲ့ဒါဘာပရိညာပါလဲဉာဏ်ပရိညာဉာဏ်ပရိညာယောဂီတို့အဲ့လိုသိတာပြည့်စုံသိတတ်တာကိုသိထားတော့တရားအထုတ်တဲ့အခါမှာတန်တဲ့ကင်းကင်းရှင်းရှင်းနဲ့ချမ်းချမ်းသာသာနဲ့အားထုတ်လို့ရတဏှာကင်းရှင်းတော့စိတ်ထဲမှာချမ်းသာဒုလိုဒုလိုဒုလိုဒုလိုဒုလိုဒုလိုအတရားထုံတော့ဟုတ်မဟုတ်ရဲ့လားဘာဒီများလဲဘယ်လိုဖြစ်အောင်မှာလဲအဲ့တဏှာနဲ့စိတ်မချမ်းသာတော့ဘာလည်းမတက်တော့တရားထုတ်တဲ့အခါမှာတဏှာကင်းကင်းရှင်းရှင်းနဲ့ဥမာလမ်းသိတယ်လို့ပေါ့လေတတော်တို့ဒီလမ်းပြီးသွားဒီရောက်မယ်သိထားတော့သိချက်လက်ချက်သွားလို့ရတယ်ကိုလမ်းသိတာလမ်းမသိတဲ့သူကြတော့ဘယ်ရောက်မှမသိဘူးဖြစ်နေဟုတ်မဟုတ်ရဲ့လားဟုတ်မဟုတ်ရဲ့လားဆိုဖြစ်မတွင်ဘော့အတန်တရားကင်းအောင်လို့မြတ်တပရိညာကနာကြားထားတဲ့ နေခြင်းပေါ့လေအများကြီးမရတော့နေခြင်းပေါ့နောက်တစ်ခါမိဘကအတ္တမရှိရင်ဘု து အတွက်ကုသိုလ်ကောင်းမှုတွေလုပ်နေတာလေဒါကြောင့်မလို့ကျေးဇူးတော်ရှင်ချမ်းမြေဆရာတော်ဘုရားကြီးတို့ကျေးဇူးတော်ရှင်တတ္တမရဏီဆရာတော်ဘုရားကြီးတို့ကျေးဇူးတော်ရှင်ရွှေတော်ဝန်းဆရာတော်ဘုရားကြီးတို့အကုန်လုံးပေါ့လေမြန်မာနိုင်ငံရဲ့ကျက်တီဆောင်တွေစားထိုးလို့မရနိုင်တဲ့ဆရာတော်ကြီးတွေကျေးဇူးရှင်တွေပဲဘလို့မင်းမေးအသာလေးဖြေနိုင်တယ်ဖြေသိမ့်ဖြေတတ်တယ်ဘုရားပရိယတ်ကိုပရိပတ်ကိုအကုန်ဆွဲဆုံးပြည့်စုံရတချို့ဟာတွေကြတော့ဗိဓမာစကလုံးတွေပါတယ်အစားမတက်ထိုင်အောင်ဖြေနိုင်ဘူးပေါ့လုပ်ငန်းတော့ဖြေလို့ရတယ်စားတော့တက်ထားတယ်လက်တွေ့လုံးထားပြန်ရင်လည်းမဖြေနိုင်နေရာတွေအများကြီးပဲအတ္တမရှိရင်ဘု து အတွက်ကုသိုလ်ကောင်းမှုတွေလုပ်နေတာလေတဲ့ဟိုဘုရားလက်ထက်တုန်းကသစ္စကပရပိုက်ကြီးလို့ပေါ့ဘယ်ဒိဋ္ဌိတွေဘယ်ပရပိုက်တွေနဲ့ပဲရှင်ရှင်သူကနိုင်တာပဲတုဖိဘက်ကဝါဒ900အမိဘက်ကဝါဒ900ဝါဒ1000တတ်တဲ့အပြင်ပေါ့မြတ်စွာဘုရားဟောတဲ့တရားတွေလည်းပဲသူကလိလာထားတဲ့ခန္ဓာ5ပါးတို့ယုံနာ2ပါးတို့ကုသိုလ်တို့အကုသိုလ်တို့အကုန်တတ်တယ်သူကဒိဋ္ဌိတွေတတ်တဲ့အတတ်ပညာလည်းတတ်တယ်မြတ်စွာဘုရားဟောတဲ့ပိဋကတ်တော်လည်းသူကသိတယ်အဲ့တော့အကုန်လုံးသူကစွဲစုံတတ်နေတော့သူဘယ်လို့မှနိုင်အောင်မပြောနိုင်ဘူးသူကအနိုင်ပဲဝါဒရေးရပြောလိုက်ရင်အနိုင်ကြီးပဲသူကဘယ်သူမှသူ့ကိုမလန်နိုင်ဘူးမြတ်စွာဘုရားကြမှာသူရှုံးရအခုလည်းပဲတုံတောင်ဆိုလို့ရှိရင်အတ္တမရှိရင်ဘု து အတွက်အလုံးလုံးတာလဲဆိုဘု து အတွက်ကောင်းမှုတွေလုပ်နေတာလဲဆိုတော့မလိလထားလို့ရှင်ကက်သွားဘသူအတွက်အလုံးလုံးနေတာလေခန္ဓာ၅ပါးအတွက်အလုံးလုံးတာပဲယောဂီတို့အခုတရားတွေရအောင်ကုသတွေရအောင်ကုသတွေလည်းလုပ်တယ်တရားတွေလည်းအားထုတ်ဘသူအတွက်ပါလေအေးအဲ့ဒါဉာဏ်တွေကခန္ဓာ၅ပါးအတွက်ကံတွေကတော့တပည့်တော်တို့အတွက်ဘောတပည့်တော်တို့ဘဝကူးကောင်းမှုအတွက်သူ့နေနေသူပေါ့ဒီနေရာမှာမြင်နေပရမတ်ထနေသွားအဘဝကူကောင်းမှုအတွေ့ဘယ်လေးပါးမှလွတ်ဖို့အတွေ့ဆိုလို့ရှင်တော့ကံနေနေနဲ့ဟေးကုသိုလ်လုံးကြဟေးပုဂ္ဂိုလ်ကဲမှကိုယ်သူများကဲလို့မရဘူးကိုယ့်အကူကဲမှရတယ်မိမိကိုမိမိကုသိုလ်ရအောင်ကြိုးစားကြဒါလိုပြောရတာဒီနေရာမှာသူကမိမိငါအဲ့ဒါကိုအတ္တလို့သူကယူထားတယ်ဘုရားကုသိုလ်လုပ်လေတမယိုးကြဆိုရင်တမုဒိနေကဆိုတာအာမိမိအတွက်ပေါ်ငါအတွက်ပေါ်ငါပဲမကြောက်အောင်လုပ်တာအဲ့ဒါငါဆိုတော့အတ္တပဲအတ္တမရှိဘူးပြောပြီးတော့အတ္တအတွက်အလုံးလုံးနေတယ်ဒါလို့ဖြစ်သွားမှာနော်အဲ့ဒါနေနေနေကိုပိုင်းခြားမသိလို့ပြောတာဆိုတာကတော့ကံနေကပြောရမျိုးသားမျိုးသမီးဘသူဘယ်ဝါကံနေဒါလို့ပဲပြောရရုပ်ဉာဏ်နေကြီးပဲဆိုတော့ဘယ်အကုန်လုံးပဲသိမယ်ဘသူပဲวะဒါလို့သူ့နာမည်နဲ့သူပြောอ่ะဉာဏ်နေကြတော့ရုပ်ဉာဏ်2ပါးခန္ဓာ5ပါးပဲဘသူအတွက်လဲဒီခန္ဓာ5ပါးရုပ်ဉာဏ်2ပါးအမှန်တန်ဆင်းရဲတဲ့အပေ4ပါးကိုရောက်မသွားအောင်ကံနေရဆိုယောက်ျားတွေမိန်းမတွေအပေ4ပါးရောက်နေတဲ့ဉာဏ်နေရဆိုတော့အပေ4ပါးမှလည်းဘာတွေပါလဲရုပ်ဉာဏ်นี่ပဲသူတော်ကောင်းတို့ပေလိဘမှာကြာနေမြေတိစ္ဆာပိဋကအသူရကအကုန်လုံးဒါရုပ်ဉာဏ်นี่မလားအဲ့ဒီအမတန်ဆင်းရဲတဲ့နေရာကိုဒီရုပ်ဉာဏ်นี่ရောက်သွားမှာဆိုးလို့ကုသိုလ်ကောင်းမှုတွေလုပ်နေရပါတယ်အတ္တမရှိရင်သူဘသူအတွက်ကုသိုလ်လုပ်တာလဲအတ္တမရှိပါဘူးရှိနေတာကခန္ဓာ၅ပါးရုပ်ဉာဏ်၂ပါးပဲဒီခန္ဓာ၅ပါးရုပ်ဉာဏ်၂ပါးအပေလိဘမကြောက်ဒီခန္ဓာ၅ပါးယုံနာ၅ပါးအကြည်အကျယ်မဆင်းရဲအောင်ဘယ်လိုပြောလဲအကြည်အကျယ်မဆင်းရဲအောင်ကုသိုလ်တွေလုပ်နေရပါတယ်ကုသိုလ်မှာလုပ်ငန်းတွေစာဝတ်တွေအတွက်လုပ်နေကြဟာဘယ်သူအတွက်လဲငါမှမရှိပဲအခန္ဓာ၅ပါးယုံနာ၅ပါးအကြည်အကျယ်မဆင်းရဲအောင်မဆင်းရဲအောင်အောက်တန်းသားနောက်တန်းသားမဖြစ်အောင်လုပ်နေရတယ်သူ့နေနဲ့သူဖြစ်ရတာတဏ္ဍာရီထဲမှာဘလူကျင်လဲနေတယ်လေဟောရှင်းသွားပြီခန္ဓာ၅ပါးယုံနာ၅ပါးကျင်လဲနေတယ်ဗောဟုတ်တယ်မလား
မှန်ပါဗျာ
အဲအဲ့ဒါကိုဆရာတော်ဖေရဲ့ထပ်ရှင်းပေးတယ် ပုဂ္ဂိုလ်တ attva နဲ့သိကျင်လို့ရှိရင်ဘယ်လိုပုဂ္ဂိုလ်ဘယ်လို attva တွေကျင်လည်နေလဲဆိုတော့အဝိဇ္ဇာတဏ္ဍမကင်းသေးတဲ့ပုဂ္ဂိုလ်တွေကျင်လည်နေတယ်ပရမတ္ထတသက်ဆိုရင်ယုတ်ဉဏ်နှစ်ပါးခန္ဓာငါးပါးကျင်လည်နေတယ်ကဲအတ္တပဲရောက်ပါတော့
ရောက
်ပါတော့အဲ့ဒါအတ္တကိုဖြုတ်ပေးနေတာပဲနော်သူတော်ညာတ္တပရိညာမာရဲ့အတ္တမပြုတ်ချင်ဘူးဆိုရင်အာထုတ်တဲ့အခါကျရင်ယောဂီတို့တောင်းတောင်းပြုတ်ဖို့မလိုဘူးနောက်အားလည်းမထုတ်ချင်တော့ဘူးကြာတော့ဒါကြီးအားထုတ်နေရတယ်ကွာသင်းညူလေးလည်းမပေါ့ဓာတ်တွေလည်းမပေါ့အဲဒါဆောင်ကြီးအရှိကြီးဖတ်ပြီးတော့ဓာတ်တွေခွဲတဲ့ဟိုဆောင်ဝဲဖြည့်တဲ့ဟာမျိုးတော့ပဲလှုပ်ချင်တော့တယ်ဒါလည်းသမေယူကြရိုးတက်တဲ့ကလေးအားထုတ်တာကိုအားမရတော့ဗုဒ္ဓစရိုက်တရားများသောအားဖြင့်အဲ့လိုဖြစ်တဲ့ဗုဒ္ဓစရိုက်ဆိုပညာဉာဏ်ကြီးတဲ့ပုဂ္ဂိုလ်တွေဟာဒါဒီတိုင်းဖောင်းနေပိနေထိုင်နေကြည့်တယ်ဆိုသူမမှတ်သိမမှတ်ချင်တော့မမှတ်ချင်တော့အဲ့ဒီဓာတ်တိပရမတ်ဒီခွဲပြီးတင်ပေးတဲ့နေရာလောက်ဘိဓမ္မာတင်တန်းလောက်ပဲတက်ချင်တော့တယ်အဲ့ဒါကွဲမယ်မယ်လို့ညာတပရိညာနဲ့ဒီရဏပရိညာကိုခွဲမယ်ညာတပရိညာကတော့ပိဋကသုံးပုံကိုအောင်တက်လေကောင်းတာပဲတက်နိုင်ရင်တင်ပေါ့ဒီကသုံးပုံမှုနှောက်ပြီးတင်ဒီရဏပရိညာကအဲ့လောက်သိကြမလို့ဓာတ်တွေရှုမှတ်ပွားများဖို့ဓာတ်တွေရှုမှတ်ပွားများဖို့ဝိပဿနာဉာဏ်နဲ့အစင်းနဲ့တို့တက်မြင်မှလာဖို့ညာတ္တနဲ့တိရဏကအကြောင်းပဟာနကအကျိုးအဲ့တော့အနတ္တတရားဆိုတာအတ္တမဟုတ်ဘူးခန္ဓာ၅ပါးယုံနံ၅ပါးဟာအနတ္တတရားအနတ္တရဲ့သဘောကအစိုးမရဘူးမိမိဖြစ်စေခြင်းတလို့မဖြစ်ဘူးဘယ်လိုအောင်လို့ဘယ်လိုများဖြစ်မလဲကြောင်းအားလျော်စွာဂျိုးဖြစ်တယ်ဒါဗုဒ္ဓဘာသာရဲ့အစီအနှစ်တွေပဲသူတို့အောင်ဘာသာဝါဒတွေမှာအကြောင်းအကျိုးသိရှင်းမပြဘုသူကြောင့်ဘယ်ဖန်ဆင်းရှင်ကြောင့်ဘုရားသခင်ကဖန်ဆင်းတာတို့ပြမကြီးကဖန်ဆင်းတာတို့မျိုးမျိုးဖန်ဆင်းရှင်ဝါဒများတယ်တမန်တော်ကတို့မျိုးစုံပဲဘုရားဝါဒကအမှန်ကိုရှင်းပြဒီအကြောင်းကြောင့်ဒီအကျိုးဖြစ်တယ်မကောင်းတဲ့အကြောင်းကြောင့်မကောင်းတဲ့အကျိုးတွေဖြစ်တယ်ကောင်းတဲ့အကြောင်းကြောင့်ကောင်းတဲ့အကျိုးတွေဖြစ်တယ်ကြောင်းတရားကိုမဖြတ်နိုင်တဲ့အကျိုးတရားလည်းမရဘူးအဓိကကတော့ကိလေသာတွေဟူသောအကြောင်းမြောက်ခန္ဓာတွေဒုက္ခတွေရတဲ့လိုရင်းရတော့ဒါပါပဲအဲ့ဒီကိလေသာတွေကိုပယ်တတ်နိုင်မှအကြောင်းကိုခြုံငင်းအောင်လုပ်နိုင်မှအကျိုးဒုက္ခတွေရမယ်ခန္ဓာ၅ပါးယုံနာနှစ်ပါးဆိုတာအကျိုးဒုက္ခတွေပဲခန္ဓာ၅ပါးယုံနာနှစ်ပါးရှိလို့ကိုယ်ပိုင်လုပ်ငန်းတွေလည်းလုပ်ကြရတယ်၊လက္ခဏာလုပ်ငန်းတွေလည်းလုပ်ကြရတယ်။ကုသိုလ်ကောင်းမှုရဖို့အတွက်ယဟန်ပေါင်းဝင်ပြီးတော့လုပ်ကြရတယ်၊သာသနာရေးလုပ်ငန်းတွေ။ဆရာဆရာသူဆရာဆရာပေါ့လေလုပ်တွေလုပ်နေကြရတာ။ဆရာသမီးစီပွားရေးအတွက်လည်းလုပ်ကြရတယ်။ကုသိုလ်ရေးဘာလို့လုပ်လဲဆိုတော့ယဟန်နာမဖြစ်သေးလို့ပါမှာပဲ။အဲလုပ်ကြရတာသူလည်းလုပ်လို့ရတာပဲ။သာသနာရေးသမားတွေလည်းလုပ်နေကြခန္ဓာ၅ပါးယုံနာနှစ်ပါးရှိနေဆံရဆံရတာဝန်တွေထမ်းဆောင်ရဘုရားယဟန္တာတွေလည်းပဲသူဆံရဆံရအလုပ်လုပ်ရတာဘုရားယဟန္တာတွေသာသနာပြုရတဲ့တရားဟောရတဲ့ဒေသစာကြီးကြွချီရတဲ့ခန္ဓာရှိနေတာခန္ဓာချုပ်ငြိမ့်ယုံသိမ့်သွားနိဗ္ဗာန်မျက်မှောက်ပြုသွားပြီဆိုတော့ဘာမှမလို့တော့ဆုံးခံစားရလည်းမလို့ရှင်ကြီးကျင်ငယ်ဆွံ့နေရလည်းမလို့တရားဟောရလည်းမလို့ပြီးပြီပြတ်သွားပြီပြတ်သွားပြီဆိုအုပ်စိတာတွေရှိတော့မဟုတ်ပါဘူးအနငါးပါးယုံနာနှစ်ပါးချုပ်ငြိမ့်သွားပြီလို့ဆိုလိုပါတယ်။ညဇောဘုရားသခင်ပွင့်ထွန်းပေါ်ပေါ်မှာဒီနည်းနည်းခေခေတဲ့တရားတွေသိခွင့်ရပရိတန်တွေတို့ပရိသသမုပ္ပတ်တို့သစ္စာ၄ပါးတို့တတဝါရဲ့အကြောင်းတို့မတ္တမနည်းနည်းခေခေတဲ့တရားတွေဘယ်အယူဝါဒမှကြံ့ကြံ့နဲ့ရှင်းမပြနိုင်ဘူး။ညဇောဘုရားတရားမှာလည်းရှင်းပြထားတယ်ဘာတော်မဘလောက်ပဲရှင်းရှင်းဖျားလို့တော့ဘယ်သူမှမသိနိုင်ဘူး။ဘုရားအနတ္တသဘောအနတ္တသဘောဆိုတာအကြောင်းပြုသဘောပဲပရိစ္ဆေသမုပ္ပါဒ်နဲ့သွားတူတယ်။ပရိဒဏ်နေလဲပါတာပဲပရိစ္ဆေသမုပ္ပါဒ်လဲပါတာပဲသစ္စာလဲပါတာပဲ။အဲ့ဒါတွေကဘာတွေလဲဆိုတော့ပြဉ္ညာထားတော့တတ္တဝါတွေရဲ့အကြောင်းပဲတတ္တဝါတွေ။ပြဉ္ညာနေတော့တတ္တဝါပေါ့။ပရမတ်နေနဲ့ယုတ်ဒီဉာဏ်နေပေါ့။ယုတ်ဒီဉာဏ်နေခန္ဓာ၅ပါးယုတ်ဉာဏ်၂ပါးဆိုရင်ဒါကပရမတ်နေနဲ့ပြောတာ။ပညာအနေနဲ့ပြောတော့လူနဲ့ဗျမာတတ္တဝါတွေလူနဲ့ဗျမာတတ္တဝါတွေယုံနာနှစ်ပါးခန္ဓာ၅ပါးပေါ့ချို့ဗျမာတွေကတော့ခန္ဓာ၄ပါး သုပ္ပမတိကတော့ခန္ဓာတစ်ပါးလို့လည်းရှိတာပေါ့ခန္ဓာ၄ပါးခန္ဓာတစ်ပါးခန္ဓာ၅ပါးဘုလူပြည်ကတော့ခန္ဓာ၅ပါးပေါ့အချင်းချင်းလိုက်ယုတ်ဒီနံနေပေါ့ပရမတ်အနေနဲ့ပြောတော့ယုတ်ဒီနံနေပရမတ်အနေနဲ့ပြောတော့ပြည့်ညတ်အနေနဲ့ပြောတော့လူနဲ့ပြမတတ္တဝါတွေအမတန်ခက်ခဲနေနေတယ်ခက်ခဲနေနေလို့လည်းပဲဒီတရားဟာဖိုးတန်တာဖိုးတန်တဲ့တရားကိုသိတော့အဲ့သိတဲ့ပုဂ္ဂိုလ်ဖိုးတန်သွားတာပဲအရိယာသူတော်ကောင်းတို့လိုဖြစ်သွားတယ်သောတာပန်ပုဂ္ဂိုလ်သရဂံပုဂ္ဂိုလ်အနာဂံပုဂ္ဂိုလ်ယဟန္တာပုဂ္ဂိုလ်ပုဂ္ဂိုလ်နဲ့ပြောတော့အရိယာပုဂ္ဂိုလ်၄ယောက်ဖြစ်သွားတယ်မိမိတို့လည်းအကျိုးများတယ်ဘဝဉာဏ်တို့လည်းအကျိုးများတယ်ဖိုးတန်တဲ့ပုဂ္ဂိုလ်ဖြစ်သွားဖိုးတန်တဲ့တရားတွေကိုသိသွားတော့ဖိုးတန်တဲ့တရားတွေကလွယ်လွယ်ကူမရဘူးအရင်နည်းစိုက်ထုတ်ရတယ်ရွှေတွင်ငွေတွင်မဟုတ်ပါဘူးတရားတို့ဝရိယတို့တတိတို့တမာရီတို့ပညာတို့အရင်းနည်းတွေမြုပ်နှံရတယ်။အဲဒီအရင်းနည်းတွေမြုပ်နှံနိုင်မှဒီတရားတွေကိုသိခွင့်ရဘုသူတော်ကောင်းတို့တရားတရားနဲ့ပြန်မှန်းခံပြီးတော့တရားတွေနဲ့တရားတွေအားထုတ်နေကြတာဒါအရင်းနည်းတွေမြုပ်နှံနေတာပဲဉာဏ်နဲ့ခက်ခဲတရားတွေသိဖို့အဲ့တော့အနတ္တတရားအကျဉ်းအဖြစ်သိပါပဲ။အနတ္တတရားအတ္တမဟုတ်ဘူးမြင်လားအတ္တဆိုတာအသက်ကောင်လေးပြာကောင်ဝိညာဉ်ကောင်အစိုးရတဲ့ကိုဖြစ်စေခြင်းလို့ဖြစ်တယ်အဲ့ဒါမဟုတ်ဘူးအနအတ္တအတ္တကအစိုးရတဲ့အနတ္တကအစိုးမရဘူးအတ္တကအသက်ကောင်လေးပြာကောင်ဝိညာဉ်ကောင်ယူတဲ့အနတ္တကအသက်ကောင်လေးပြာကောင်ဝိညာဉ်ကောင်မဟုတ်ဘူးဘာတွေပါလဲယုတ်ဒီနဲ့နေအတ္တကအစိုးရတဲ့အနတ္တကအဆိုးမရဘူးကိုဖြစ်စေခြင်းတလို့မဖြစ်ဘူးဘယ်လိုဖြစ်မလဲကြောင်းအားလျော်စွာအကျိုးဖြစ်တယ်ဆိုရလို့ဒီမိယာမာလေးဟာဘုရားပြောလို့ပြောလို့ရှိရင်ဒီကြီးများခြင်းပေါ့လေသိပ္ပံလို့ပြောရင်ဒီသီအိုရီလေးဟာမိပ္ပံထိရောက်နိုင်တယ်သူတော်အဲ့ဒါအခြေခံပဲဒါဆိုအဖြစ်ကိုဖြစ်စေခြင်းတလို့ဖြစ်မယ်အောင်မင်းအဲ့ဒါကြောင့်မလို့လည်းပဲအချင်းချင်းတွေလွဲပြီးအလုပ်တွေလွဲကုန်တယ်။ကိုဖြစ်စေခြင်းတို့မဖြစ်ဘူးဆိုတော့ပြင်းနေဖို့မဟုတ်ဘူး။ဝရိယလျှော့ဖို့မဟုတ်ဘူး။လွဲသွားတတ်တယ်။ဗုဒ္ဓဘာသာဆိုတာပြင်းတဲ့ဘာသာမဟုတ်ဘူး။အယုကြည်ကြည်အရေခန့်ခန့်အားထုတ်ရတဲ့ဘာသာ။သို့တော်လည်းပဲသိထားရမယ်မလုပ်ခင်နဲ့ကိုဖြစ်စေခြင်းတို့မဖြစ်ဘူး။ဘယ်လိုဖြစ်မလဲ။ကြောင်းအားလျော့။အဲအခုဦးဇင်းတို့သူတော်ကောင်းတို့ဖျားဖြစ်စေသတိဆိုရပါ့မလားမရပါဘူးဖျားဖြစ်ကြောင်းပါရမီ7ပါးအပြားသုံးတယ်ပြည့်မှဖျားဖြစ်မယ်ယန္တာဖြစ်ကြောင်းဖြည့်မှပါရမီတွေပြည့်မှပဂရိတာဝကဆိုရင်လည်းဝိပဿနာဉာဏ်နည်းနဲ့အစဉ်စဉ်တက်ပြီးတော့မဉဏ်ဖုံဉဏ်ရမှဓမ္မတာရင်အရိယာသူတော်ကောင်းဖြစ်အရိယာသူတော်ကောင်းဖြစ်စေသတိဆိုလို့မရဘူးအကြောင်းအားလျော်စွာအကျိုးဖြစ်တယ်လို့သိရင်ဒီအကျိုးတရားကိုလိုခြင်းဒီအကြောင်းတရားကိုဖြည့်စည်းရ။ဥမာဦးသူတော်ကောင်းတို့မဉ္ဇဏ်ဖုန်ဉဏ်လိုခြင်းနဲ့ကောင်းမြတ်တဲ့ဆန္ဒလိုခေါ်ပါတယ်လောဘမဟုတ်ပါဘူး။မဉ္ဇဏ်ဖုန်ဉဏ်လိုခြင်းနဲ့ဆန္ဒကောင်းဆန္ဒမွန်မွန်မြတ်တဲ့ဆန္ဒတန်မာဆန္ဒလိုခေါ်မဉ္ဇဏ်ဖုန်ဉဏ်လိုခြင်းနဲ့မဉ္ဇဏ်ဖုန်ဉဏ်အဘယ်တကားပိတ်တဲ့မဉ္ဇဏ်ဖုန်ဉဏ်မဉ္ဇဏ်ဖုန်ဉဏ်ဆိုတာအဝိဇ္ဇာတဏ္ဍာအားနည်းအောင်လုပ်တာသူတော်ကောင်းအဝိဇ္ဇာတဏ္ဍာ၄ပုံ၃ပုံပယ်နိုင်လို့ရှိရင်သောတာပတ္တိမဉ္ဇဏ်ဖုန်ဉာဏ်ရ။ကြီးလေသာနေတဲ့ပုဂ္ဂိုလ်ဟာအများအကျိုးဆောင်တယ်။ဘယ်တော့မှအများကိုအကျိုးရုပ်အောင်ဆင်းရဲအောင်မလုပ်ဘူး။အရိယာသူတော်ကောင်းတွေအတွက်ဘယ်သူမှမဆင်းရဲဘူး။လူမိုက်တွေကြောင့်တတ္တဝါတွေဆင်းရဲနေကြ။လူမိုက်တွေလူမဆန်တဲ့ပုဂ္ဂိုလ်တွေကြောင့်တတ္တဝါတွေဆင်းရဲနေကြ။ပုံသဏ္ဍာန်လူပဲစိတ်ကလူစိတ်မရှိတဲ့ပုဂ္ဂိုလ်တွေအဲ့ဒီပုဂ္ဂိုလ်တွေကြောင့်တတ္တဝါတွေဆင်းရဲနေကြ။အရိယာသူတော်ကောင်းအတွက်နဲ့ဘယ်သူမှမဆင်းရဲဘူးအရိယာသူတော်ကောင်းအတွက်လူနာပြေမှာတတ္တဝါတွေချမ်းသာတယ်ဘုသူတော်ကောင်းတို့တရားအားထုတ်နေတဲ့လူတဲ့သူတွေလည်းအမတန်ကုသိုလ်တွေရအခုရောနောင်ရောအကျိုးရှိမမြင်ရတဲ့ပုဂ္ဂိုလ်တွေကြည်ညိုကြတယ်လက်ဥကလေးတွေချီပြီးတော့အကျိုးရှိတာပဲတရားတရားရှိတဲ့ပုဂ္ဂိုလ်ဟာအရိယာသူတော်ကောင်းတွေအရိယာသူတော်ကောင်းဖြစ်အောင်ကြိုးစားနေတဲ့ပုဂ္ဂိုလ်တွေကိုကြည်ညိုယုံလေးနဲ့အမတန်ကျိုးများတယ်လူလာတန်းတာဝတာထားလိုက်အောင်ကြီးညူယုံနဲ့အမတန်ကြိုးများတယ်အဲဒါကြောင့်အရိယာသူတော်ကောင်းတွေဟာအများအကျိုးကိုအမြဲတမ်းဆောင်တယောက်တည်းအားထုတ်နေလဲအများအကျိုးဆောင်တာတယောက်တည်းအားထုတ်နေတကူကောင်းဆန်တယ်လို့တချို့ကထင်တယ်မဟုတ်ပါဘူးအဲဒါမသိလို့ပြောတာ ဘောင်းဆန္ဒမဟုတ်ဘူးအများကျိုးဆောင်းနေတယ်။အဲဒီလိုအားထုတ်တဲ့သူတော်ဘောင်းနေကဘာကြီးမှာအများကြီးရှိသွားလို့ရှိရင်ဒီကဘာစစ်ပွဲတွေဘာမှဖြစ်တော့ဘူး။ဘာစစ်ပွဲမှမဖြစ်တော့အကုန်လုံးငြင်းငြမ်းသွား။အဲလိုပုံကိုယ်တွေနေနေလို့သူဖြစ်နေကြတာ။အဲဒါသူတော်ဘောင်းအလုပ်ဆိုတာအများကိုချမ်းသာစေတဲ့အနတ္တတရားအတ္တမဟုတ်ဘူးအတ္တကောင်လေးပြကောင်ဝိညာဉ်ကောင်မဟုတ်ဘူးမိမိဖြစ်စေခြင်းတလို့ဖြစ်တဲ့သဘောမဟုတ်ဘူးအတ္တကောင်လေးပြကောင်ဝိညာဉ်ကောင်မဟုတ်ဘူးယုတ်တရားနံတရားယုတ်နံနှစ်ပါးခန္ဓာ၅ပါးမိမိဖြစ်စေခြင်းတလို့မဖြစ်ဘူးအကြောင်းအားလျော်စွာအကျိုးတရားတွေဖြစ်တယ်အဲ့ဒီအကြောင်းတရားတွေလည်းပဲမမြဲဘူးအကျိုးတရားလည်းမမြဲဘူးဒါအကျမ်းအဖြစ်ညာတပရိညာနဲ့သိထားဖို့ပေါ့ဒါကတရားနာတော်အဖြစ်စောင့်ဖတ်တော်အဖြစ်သိရဲ့သိအဲ့ဒီအသိမျိုးကိုယောဂီတို့အားထုတ်ရင်းနဲ့ပိုင်ပိုင်နေနေသိလာလေအတ္တကောင်အတ္တကောင်လေးပြကောင်မဟုတ်ဘူးယုတ်တရားနန္တရားယုတ်တရားနန္တရားဆိုတာစာလို့ပြောတာယုတ်တရားနန္တရားဒီပဲဟိယုတ်ခန္ဓာတစ်ပါးနာခန္ဓာ၄ပါးအပေါင်းလိုက်တော့ခန္ဓာ၅ပါးဓမ္မန္တာပဲဒါပြောစဉ်ကဒီလိုပဲပြောရတယ်ပြညတ်ကတော့လုပ်ငန်းစဉ်တော့လုပ်ငန်းစဉ်ကြတော့ခန္ဓာကိုယ်ကြီးကယုတ်တည်နေနေလို့ဩနေတာမဟုတ်ဘူးခန္ဓာကိုယ်ကြီးညံဆိုင်ကြည့်တဲ့အခါမှာမဖောင်းတဲ့ပိန်နေဆိုတော့တော်တော်ဖောင်းတဲ့ပိန်နေမှတ်တော့ဗာလေးတွေ့ရပါလေလှုပ်ရှားတဲ့သဘောလေးလှုပ်ရှားတဲ့သဘောဘောဆိုတာကင်ကြလို့မရဘူးလက်နဲ့ကင်လို့မရဘူးပခရီးမျက်စိနဲ့ကြည့်လို့မရဘူးမြင်မျက်စိနဲ့ကြည့်မှရလှုပ်ရှားတဲ့သဘောအဲ့ဒါယုတ်တရားပဲလှုပ်ရှားတဲ့သဘောတောင်းတင်းတဲ့သဘောယူစီးတဲ့သဘောဖွဲ့စီးတဲ့သဘောပူတဲ့သဘောအေးတဲ့သဘောမာတဲ့သဘောပြော့တဲ့သဘောဓာတ်ကြီး၄ပါးယုတ်တရားတဲ့မဟာဗုဒ္ဓယုတ်ဓာတ်ကြီး၄ပါးဥပါဒာယုတ်က24ပါးရှိတယ်သူကတော့သိမ့်မွေ့ပါတယ်ဒါတွေကတော့နုညံ့သိမ့်မွေ့တဲ့ထားလိုက်တော့ဝိပဿနာရှိတဲ့ပုဂ္ဂိုလ်ဓာတ်ကြီးလေးပါပဲမင်းနဲ့သိဖို့ပဲအရေးကြီးတယ်။ညာတပရိညာနဲ့လည်းသိရ။တိရဏပရိညာနဲ့လည်းသိအောင်ကြိုးစားရ။တိရဏအီးပဲမရဘူးညာတလည်းသိရ။ဘာဖြစ်လို့လဲ?တန်တရားကင်းစီတယ်။အနတ္တတရားဆိုတာခန္ဓာ၅ပါးယုံနာ၅ပါးအတ္တကောင်လေးပြကောင်ဝိညာဉ်ကောင်မဟုတ်ဘူးအတ္တမဟုတ်ဘူးအတ္တကောင်လေးပြကောင်ဝိညာဉ်ကောင်မဟုတ်ဘူးဒီတရားတွေနာမလာတဲ့အခါကျတော့အချို့အချို့အယူမားတဲ့ပုံကိုယ်တွေဟာဒါဆိုဘုရားလက်ထက်တရားရှိတဲ့အယူမားတာတွေဒီကန္နာတွေများသောအဖြစ်မားကြတာအကုန်လုံးပဲမားနေကြတယ်။ယုတ်ဟာအတ္တပဲ၊ယုတ်ရှိသောအတ္တ၊အတ္တ၌ယုတ်၊ယုတ်၌အတ္တ၊ဝေဒနာအတ္တပဲ၊ဝေဒနာရှိသောအတ္တ၊အတ္တ၌ဝေဒနာ၊ဝေဒနာ၌အတ္တ။အဲလိုပထမနေ့ကပြောခဲ့။တင်ညာ၊တင်္ခါရ၊ဝိညာဉ်အကုန်လုံးဒီတိုင်းယူတာ။ဝိညာဉ်အတ္တ၊ဝိညာဉ်ရှိသောအတ္တအတ္တ၌ဝိညာဉ်ဝိညာဉ်၌အတ္တချုံလိုက်တော့ပါလေဆိုတော့ယုတ်ကိုအတ္တလို့ယူတယ်ဝေဒနာကိုအတ္တလို့ယူတယ်သင်ညာကိုအတ္တလို့ယူတယ်သင်္ခါရကိုအတ္တလို့ယူတယ်ဝိညာဉ်ကိုအတ္တလို့ယူများသောအားဖြင့်ဝိညာဉ်ကိုအတ္တလို့ယူတာများတယ် Now ယုတ်ရှိသောအတ္တဝေဒနာရှိသောအတ္တသင်ညာရှိသောအတ္တသင်္ခါရရှိသောအတ္တဝိညာဉ်ရှိသောအတ္တဆိုတော့အဲ့ယုတ်ဝေရယုတ်ဆိုရင်ယုတ်ကလွဲလို့ကျန်တဲ့နံခန္ဓာ၄ပါးကိုအတ္တဝေဒနာအလှည့်ရောက်တော့ဝေဒနာလွဲလို့ကျန်တဲ့နံခန္ဓာ၃ပါးနဲ့ယုတ်ကိုအတ္တလို့သိညာကြတော့လေဒီတိုင်းပေါ့သင်္ခါရသိညာကလွဲလို့ကျန်တဲ့ဝေဒနာရဲ့သင်္ခါရရဲ့ဝိညာဉ်ရဲ့ယုတ်ရဲ့အဲ့ဒါကိုအတ္တလို့အဲ့ရှုပ်သွားမှဆိုလို့အချင်းချုပ်ပြောလိုက်လို့ရှင်ယုတ်တည်နံနေကိုလှည့်ယူနေတာယုတ်ယူလိုက်နံယူလိုက်ယုတ်နဲ့နံနှစ်ခုလုံးပေါင်းယူလိုက်ညာသောအဖြစ်ယူတာကတော့ဝိညာဉ်ကိုယူတာများတယ်စိတ်ဝိညာဉ်ချိုးကြတော့လည်းပဲဇီဝိတ္တဏံလေးကိုယူတယ်တဲ့ဟိုမှာကြားခဲ့ရဇီဝိတ္တဏံဇီဝိတ္တဏံဆိုတာစေတသိက်ပါခန္ဓာဝေဒနာသိညာစေတနာမနတိကာရအဲဇီဝိတ္တဇီဝိတ္တိန္ဒရေဒါရီယာစိတ်ဖြစ်တိုင်းစိတ်ဖြစ်တိုင်းပါတဲ့တပ္ပစိတ်တာဒါရဏစေတသိက်ခုနှလုံးဗျာဇီဝိတိန်တရေဆိုတာအဇူတယုတ်ဇီဝိတနံဇူတနံမပြောတာယုတ်ဇီဝိတနံဇီဝိတဘာလဲဆိုတော့ယုတ်နံကိုပြောတာပဲအဲ့ဒီဇီဝိတနံဆိုတာဒါနံတရားပဲသင်္ခါရခန္ဓာတည်းမှာပါ လို့သူရှိရှိဝဲဝဲမရှုပ်စီနဲ့အနန္တရားပဲဒါပဲအဲဇီဝိတ္တဏံလေးဟာမသေးဘူးဆိုရတယ်လို့ယူတယ်မဟုတ်ပါဘူးအဲ့ဒါလည်းအမှားပဲစိတ်ကောစေတသိက်ကောအတူတူဖြစ်တူပြက်တူပဲစိတ်နဲ့အတူတူဖြစ်တယ်စိတ်နဲ့အတူတူပြက်တယ်ဘယ်ဟာမှမကြံခဲ့ဘူးနောက်ပြီးတော့အတိတ်ပြန်ဖြစ်တယ်အဟောင်းပြက်အတိတ်ဆက်အဟောင်းပြက်အတိတ်ဆက်အဟောင်းပြက်အတိတ်ဆက်ကံစိတ်ဥရုအဟာရကြောင်တရား၄ပါးကြောင့်ယုတ်တရားအဟောင်းပြက်အသစ်ဆက်အာယုံ द्वार ဒီတရားတွေကြောင့်ယုတ်နံတွေဟာဒါလိုပဲပြောင်းလဲနေကြတာယုတ်တဉ္ဏတွေဟာသေဖို့အချိန်မတန်သေးလို့ရှင်သမုဒိမရဏနဲ့သေဖို့အချိန်မတန်သေးသေဖို့အကြောင်းတရားတွေမကြုံသေးရင်ပေါ့ဒီခန္ဓာမှာပဲအဟောင်းပြက်လိုက်အသစ်ဆက်လိုက်အဟောင်းပြက်လိုက်အသစ်ဆက်လိုက်အဟောင်းပြက်လိုက်အသစ်ဆက်လိုက်ဇလဇာကြီးခဏိကမရဏသဘောမျိုးပေါ့ရှုစာပေကြီးကတော့တန်တတိမရဏလို့သုံးတယ်။များသိအောင်ဆိုခဏိကလို့ပြောတာပေါ့ဗျာ။ဇလဇကြီးသိနေတာပဲ။သိနေတယ်ဆိုတော့အမတန်မြန်လွန်အားကြီးလို့ဒဇက်သေးပဲထင်တယ်။မနေ့ကလည်းငါပဲဒီနေ့လည်းငါပဲတလို့ထင်တယ်။မနေ့ကယုတ်ဉဏ်နဲ့မရှိတော့ပေါ့။မနေ့ကယုတ်ဉဏ်နဲ့မရှိတော့မနေ့တုန်းကယုတ်ဉဏ်နဲ့မပြောနဲ့ဆွန်းစားချိန်ခါတုန်းကယုတ်ဉဏ်နဲ့အဲ့မှာပဲချုပ်သွားတယ်။အခုမပါဘူး။ခုနကတုန်းကနှစ်ချက်စနနာ ikwe ani တစ်ချက်ခွဲတရားထိုင်နေယုတ်ဉဏ်နဲ့အကုန်ချုပ်ပြက်ကုန်အခုဘာနဲ့နားနေလဲအသိအသိယုတ်ဉဏ်နဲ့နားနေတယ်အခုလည်းပဲတရားနိုင်လဲယုတ်ဉဏ်နဲ့ချုပ်ပြက်နေတာပဲဟောင်းပြက်တင်းဆက်ဟောင်းပြက်တင်းဆက်ဒီလိုသွားနေတာဒီလိုသိတာဘာပရိညာပါလိမ့်အဲညာတပရိညာညာတပရိညာလည်းသိတာဒလဇာကြီးပြက်နေတယ်ဒီလိုသိတာမမြဲတဲ့သဘောပဲဆိုတာသာရှင်ရှင်သောအဖြစ်ညာတပရိညာညာတပရိညာထဲမှာသုဒ္ဓမယဉာဏ်ပါတယ်စိန္ဒမယဉာဏ်ပါတယ်စိန္ဒမယဉာဏ်နဲ့အခုရှင်ရှင်ပြီးတော့သိတာဒလဒကြီးပြည့်နေတာပဲမြတ်စွာဘုရားဟောထားတဲ့တရားတော်တွေကိုမှီပြီးတော့အစာအုပ်ရေးတဲ့လူကရေးတယ်ဟောတဲ့သံဃာတွေကဟောတယ်ဒလဒကြီးပြည့်နေတာပဲမပြည့်စင်နဲ့လို့အမိန့်ပေးလို့ရပါဘူးမဖြစ်စင်နဲ့လို့ပေးလို့ရပါဘူးဒါတော့မလို့ယုတ်တိဏ္ဍနေဟာဘာတရားအနတ္တတရားအနတ္တတရားသုံးမရဘူးကိုဖြစ်စေခြင်းသလိုမဖြစ်ဘူးမပြက်နဲ့လည်းတားလို့မရမဖြစ်နဲ့လည်းတားလို့မရဥပ္ပတ္တိဖြစ်ပြက်နေရသူတဘာဝဓမ္မနိယာမတရားသဘောတို့ရဲ့ဖြစ်မြဲသဘောတဲ့ဖြစ်ရှင်တန်ဖြစ်ပြက်ရှင်တန်ပြက်သွားတာပြက်ပြီးတော့တစ်ခါပြန်ဖြစ်တာပဲအဝိဇ္ဇာတဏ္ဏမကုန်သေးသမျှဖြစ်လိုက်ပြက်လိုက်အဲ့ဒီအနတ္တတရားကိုတုံတောင်သဘောမကြဘူးအဘောမကြတော့ဘာဖြစ်လဲဝိပဿနာဉာဏ်မတက်ဘူးတဏှာဖြစ်နေတယ်အနတ္တကိုသဘောမကြဘူးဆိုတော့ယုတ်တည်နေနေရဲ့သဘောကိုလည်းမကြနာသဘောမကြတော့ဒီယုတ်တည်နေနေဘယ်ငါပဲငါတရားအထုတ်တယ်ငါစားတယ်ငါသွားတယ်ငါထိုင်နေငါလက်ပဲငါချီပဲအဲအဲ့ဒါဆက်သွားပြီငါသားပဲငါသမီးပဲငါဇနီးပဲငါဆွေမျိုးပဲအကုန်လုံးဆက်သွားမိတော့တေးသေးလေးကနေမိတော့အကြီးကြီးဖြစ်လာတယ်ဒိဋ္ဌိကတော့မပြောပါလောက်ဘူးသူနဲ့ရှင်တဲ့တဏှာလေးကအဲဒီဒိဋ္ဌိအားကြီးတဲ့အခါကျတော့တဏှာတွေဒေါသတွေမောဟတွေတောကတွေပရိဒီဝတွေအများကြီးဖြစ်တာဒါကြောင့်မလို့အပယ်မျိုးစိပဲတဲ့တက္ကာဒိဋ္ဌိကဘယ်မျိုးစိအပယ်ရေတောင်းမြင့်သူ့ကိုဖြတ်နိုင်မှဟိုကာမရာဂတဏှာကိုတွားပြီးအရင်ဖြတ်လို့မရဘူးတရားစဉ်အရသောတပန်ဖြစ်ပြီးတော့မှသရဂံအနာဂံဖြစ်ရသောတပန်မဖြစ်သေးဘဲနဲ့အနာဂံခုံးကျော်ဖြစ်လို့မရဘူးအဲဒီဒီကိုပယ်နိုင်မှချွင်းချက်တော်ရှိတာပေါ့လေအမတမ်းမှဉာဏ်ကောင်းတဲ့ပုဂ္ဂိုလ်တွေပစ္စည်းမှဘဝိကဒီဘဝမှာယဟနာဖြစ်မဲ့ပုဂ္ဂိုလ်တွေကြတော့တခါတာတည်းနဲ့တမ်းပြီးယဟနာဖြစ်တာလည်းရှိတာပေါ့အဲဒါကတော့ယဟနာဖြစ်တယ်ဆိုတော့သောတာပန်အစဖြစ်တာပါပဲဘယ်တော့ပဲပါရမီနောက်ဆုံးပါရမီပဲဖြစ်ဖြစ်ဟာပိတ်ဆုံးကြယဟနာဖြစ်သွားတယ်ဆိုတော့သောတာပန်အစဖြစ်တာပဲဒါမနဲ့မြင်လွန်အားကြီးလို့တမ်းပြီးရသွားတယ်လို့ထင်ရတယ်သောတာပန်ပြီးတော့မှသရဂံသရဂံပြီးအနာဂံပြီးမှယဟန္တာသူဖြစ်သွားတယ်ဘလို့ဥမာပြေးရလဲစာရွက်တွေထပ်လိုက်ထပ်ထားတယ်အမတန်ချွန်တဲ့ဆူးနဲ့အပေါ်ကနေရိုက်ချလိုက်တယ်ဆိုရင်စာရွက်ခတ်ထူထူပါအကုန်လုံးပေါက်မသွားဘူးလားဟိုးနောက်ဆုံးအရွက်ကိုတန်းပေါက်တာလားပထမအရွက်တွေအရင်ဖောက်မသွားဘူးလားအဲ့ဒီလိုပါပဲတဲ့ရှေ့ပိုင်းရှေ့ပိုင်းကိလေသာတွေကိုတတ်ပြီးမှနောက်ပိုင်းနောက်ပိုင်းကိလေသာတွေကိုတတ်လို့ရပါဘူး။ပစ္စည်းမှာဘူကဉဏ်အမတန်ကောင်းတော့တခါတည်းတမ်းပြီးလေးမဲ့လေးဖို့ရတယ်။တခါတည်းတမ်းပြီးယဟနာဖြစ်သွားတယ်ဆိုရင်လည်းသောတာပန်အစဖြစ်တာပါ။ အနေရပုဂ္ဂိုလ်တွေဖြစ်တဲ့ဦးဇင်းတို့သူတော်ကောင်းတို့ဉာဏ်ထိုင်တဲ့ပုဂ္ဂိုလ်တွေကြတော့ဒီဒိဋ္ဌိချုပ်ဖို့အရေးကြီးကိုလေ့လာရမယ်အာထောဝဒီဒိဋ္ဌိပြုတ်သွားရင်အားငယ်စရာမလိုတော့ဒိဋ္ဌိကိုညာတပြိညာနဲ့တိရဏပြိညာနဲ့ကျူးစားလို့ဒိဋ္ဌိပါသွားမယ်အတတ်နိုင်ကုန်သွားမယ်ဆိုရင်စိတ်အေးတော့ယဟန္တာမဖြစ်လည်းပဲစိတ်အေးတော့သောတာပန်ဖြစ်ပြီးသွားရင်ပုထုဇဉ်ပြန်မဖြစ်တော့သောတာပန်မိတရားကအနာဂံယဟန္တာတို့သွားမှာဘာမှစိတ်ပူစရာမလိုတော့ဒါမင်းလည်းမြတ်စွာဘုရားတော်ဆုံးမထားတာပေါ့အနာဂံဖြစ်တည်တယ်အောင်အေးစိစိမနေနဲ့ယန္တာဖြစ်အောင်ကြိုးစားဘဝကိုဘယ်ဘဝမှမြတ်စွာဘုရားကမနစ်သက်ဘူးဘဝတည်းအကုန်ဒုက္ခကြီးပဲတဲ့ဘုရားဆန္ဒယန္တာဖြစ်အောင်ကြိုးစားမြတ်စွာဘုရားတော်အဆုံးစွန်ဆုံးမထားတာပေါ့မင်းတို့အချိန်နေရမစွမ်းနိုင်သေးတဲ့ပုံကိုယ်တွေဟာယန္တာမဖြစ်ရထားသောတာပန်တော့ဖြစ်အောင်ကိုမနှမ်းမနေကြိုးစားမှသန္တရာထဲမှာမျက်စိလည်ပြီးကြာသွားလို့ရှိရင်ပြန်တက်ဖို့မလွယ်ဘူးဘလို့သာသနာတော်ကြီးနဲ့ပြန်တွေ့ကြုံဖို့လည်းမလွယ်ဘူးဒါကြောင့်မလို့ညီကိုမောင်တို့မှချင်းတကယ်ချစ်ခင်နေဆိုရင်သာမီးတွေတကယ်ချစ်ခင်နေဆိုရင်တန်ငယ်ချင်းတွေတကယ်ချစ်ခင်နေဆိုရင်သစ္စာသိအောင်သောတာပန်ဖြစ်အောင်အထူးကြိုက်တွန်းအားပေးကြဇက်ကပလိပလာပြောနေုံနဲ့ချစ်ရမရောက်ဘူးဒီဒိဋ္ဌိကိုပယ်နိုင်အောင်ညာတပရိညာနဲ့လည်းကြာနာပယ်နိုင်အောင်တိရဏပြိညာနဲ့လည်းပယ်နိုင်အောင်မဉ္ဇဉ်ဖုန်ဉဏ်လည်းရအောင်ပေါ့အဲ့ဒီဣဒ္ဓါမှာပဲဆက်မိထားတဲ့ဆရာတော်ဘုရားကြီးကဓာကြီးလေးပါးသဘောကိုရှင်းပြပါတဲ့ဆရာအထုတ်တဲ့အခါမှာဓာကြီးလေးပါးပေါ်တာဘယ်လိုလုပ်သိမလဲတဲ့ဓာကြီးလေးပါးကိုဘာဖြစ်လို့သိထားတဲ့တလဲတဲ့အင်္ဂဇာသားတွေကများသောအားဖြင့်ဉာဏ်ပညာကြီးကြတာများတယ်ဝိပ္ပဇ္ဇာတွေများတယ်ပေါ့ဥပ္ပန်ဆန်းစစ်ဘာလဲဘာကြောင့်လဲဘယ်လိုလဲဓာတွေပေါ့လေသူနေရာနဲ့သူတော့ကောင်းပါတယ်ဓမ္မဝိစယတန်ဖိုးစင်သဘောလို့ပေါ့ဝိစာရိယဆန်းစစ်တာကောင်းပါတယ်သူနေရာနဲ့သူစီးပွားရေးလိုလူမှုရေးတို့ဆန်းစစ်နိုင်လေကောင်းနေပဲတရားမှလည်းဆန်းစစ်တာကောင်းပါတယ်ဒါပဲနဲ့တကယ်ရှုမှတ်ပွားများနေတဲ့အခါမှာတော့အဲဆန်းစစ်မှုကိုဝင်မရှုပ်စေနဲ့ရနာတဲ့အခါမှာဆန်းစစ်ပါစာအုပ်ဖတ်တဲ့အခါမှာဆန်းစစ်ပါဆွေးနွေးတဲ့အခါမှာဆန်းစစ်ပါတကယ်တိရဏပရိညာပြစ္ဆုတ်ပန်တဲ့တဲ့ပေါ်ရပေါ်ရမှတ်နေတဲ့အခါမှာအဲ့ဒီဆန်းစစ်တာကြီးဝင်လာရင်အဲ့ဒီပုဂ္ဂိုလ်တရားမတက်တော့နှင်းနဲ့ချီအားထုတ်ပေးနေလို့ဇလပတ်လေဇလပတ်လေနဲ့ကြာလနာမတက်တော့ဘာလို့နားမထောင်လဲဒါတွေကိုမစဉ်းစားနဲ့ယောဂီအဲ့ဒါတွေကိုမစဉ်းစားနဲ့ဘာကြောင့်ဘာကြောင့်ဘာကြောင့်ဘယ်လိုဘာကြောင့်တရားထုတ်နေတဲ့အခါမှာမစဉ်းစားနဲ့တရားနာတဲ့အခါမှာစဉ်းစားမရှင်းလို့မေးမြန်းတဲ့အခါမှာစဉ်းစားတရားဆွေးနွေးတဲ့အခါမှာစဉ်းစားအာကိုတရားမထုတ်ဘူးတရားတွေလေ့လာအောင်မယ်ဆိုရင်သင်္นานနေတက်လေ့လာဒီဒီမှာသင်္นานနေတက်လေ့လာဒါတဲ့မှာပို့ပြီးတော့ပိဋကသုံးပုံသင်ခြင်းနဲ့ဆိုတဲ့သင်ယုံဥက္ကဏနဲ့တူအဲ့ဒါဒီလေ့လာပြီးလို့ကိုကတရားအထုတ်ပြီးဟဲ့ဆိုရင်ဆရာသမားပြောတဲ့အတိုင်းကိုဟောရပေါ်ရကိုပြစ္ဆုတ်ပန်တဲ့တဲ့မှတ်အမှတ်လို့ရှိရင်တိလာတဲ့အသည့်ဟာနောက်ကျရင်စာအုပ်ထဲနဲ့သွားကြိုက်လိုက်။စာအုပ်ထဲဟာနဲ့အတူတူပဲ။တစ်ထပ်သေးပဲ။ဘောဝေယမပြောပြတတ်တော့လေအဲ့ဒီဉာဏ်နေနဲ့သွားကြိုက်တာအကုန်လုံး။ဒါတကြောင်မလို့မိကောင်းဆွေကောင်းဆရာကောင်းသမားကောင်းရေးကြည့်တယ်။မိကောင်းဆွေကောင်းရှေ့ကနေလမ်းသွားထားတဲ့ဒီလမ်းကိုရောက်ဖူးတဲ့ကျေးဇူးတော်ရှင်မကြီးဆရာတော်ဘုရားကြီးတို့လို့ပေါ့ကျေးဇူးတော်ရှင်ဘုရားဆရာတော်ဘုရားကြီးတို့ဆုံးလုံးဆရာတော်ဘုရားကြီးတို့လို့မဟုတ်ဘူးဆရာတော်ဘုရားကြီးတို့လို့တဲဟူဆရာတော်ဘုရားကြီးတို့တကယ်ရောက်ဖူးထားတဲ့ဆရာတော်ဘုရားကြီးဒီလမ်းစဉ်ကိုသိဖို့အရေးကြီးတယ်အသိတဲ့အတိုင်းလုပ်တဲ့အခါကျတော့အကျဉ်းမချက်နဲ့ပေါ်တဲ့အတိုင်းသာလုပ်ပေါ်တဲ့အတိုင်းရှုမှတ်ကျေးဇူးတော်ရှင်မကြီးဆရာတော်ဘုရားကြီးဒီနဲ့ပေါ်ရပေါ်ရကိုပြစ္ဆုတ်ပန်တဲ့တဲ့မိအောင်ရှုမှတ်လေခုနဟောတဲ့တရားတွေအကုန်အိုက်ထဲမှာအကျုံးဝင်ပါတယ်ဓာကြီး၄ပါးဓာကြီးလေးပါးဘာပါလဲဖះဆိုတော့ဆရာတော်ဖះပြန်ရှင်းပြပထဝီအာဘောတေဇောဝါယောဓာကြီးလေးပါးပထဝီမာပထဝီပြော့ပထဝီထက်တဲ့ပထဝီဆိုလို့ရှိရင်လည်းမာတယ်ပေါ့နှုတ်တဲ့ပထဝီဆိုရင်လည်းပြော့တယ်ပေါ့မာတာလည်းပထဝီပဲပြော့တာလည်းပထဝီပဲပထဝီရဲ့ပထဝီဓာတ်ရမတူဘူးပထဝီမှာလည်းအများကြီးပေါ့ပန္တုပထဝီတို့သီလာပထဝီတို့ပထဝီဆိုရင်တော့မြေကြီးမျက်စိနဲ့လည်းမြင်ရတယ်လက်နဲ့လည်းကြိုင်လို့ရတယ်မြေကြီးအခုမှအုတ်နိုင်ရံလေးဆိုဖာလေးဒါပထဝီတွေပဲမြေကြီးတဘောလိုမာလာလေးပြောတာပထဝီဓာတ်ဆိုရင်တော့ကြိုင်လို့မရတော့ဉာဏ်နဲ့မှသိရပြောတဲ့တဘောမာတဲ့တဘော ပထဝီကတော့အများကြီးပဲဟိုကတိုင်းပထဝီလေးရှိသေးတယ်။ဟိုဘောမှာတကူနဲ့မြေကြီးဘောမှာပထဝီဖန်ဆင်းပြီးတော့ကောင်းငင်မှာထိုင်တာလည်းရှိသေးတယ်ပထဝီလေးကြီးပဲပထဝီကတိနံဆိုပထဝီကတိုင်းအဲ့ဒါတည်းကတကူနဲ့ပတ်သက်တဲ့အရာတွေအခုတွေ့နေရတဲ့မြေကြီးအဲ့ဒါပထဝီပဲကြောက်သားကြီးတွေအဲ့ဒါပန်သူပထဝီတွေပထဝီပဲယောဂီတို့သိရမှာကအဲ့ပထဝီမဟုတ်ဘူးပထဝီဓာတ်ဆိုတာအပြင်းမြေကြီးသဘောလိုပဲမာသလိုပြော့သလိုခန္ဓာကိုယ်မှာလည်းမာသဘောပြော့သဘောရှိမာသဘောပြော့သဘောမာရယ်ပြော့တာရဲ့သဘောရယ်နော်သူတော်သဘောဆိုတာဓာတ်ပဲသဘောဆိုတာယုတ်နံပဲအဲ့သဘောကိုသိတယ်ဆိုတာယုတ်ဉာဏ်နေသိတာအခုပထဝီဓာတ်ကိုသိတယ်ဆိုတာယုတ်တရားကိုသိတာဓာတ်သဘောတရားသူတို့ပဲအရာသူတို့ဘောသူဆောင်တရားဆိုတာလည်းသဘောပဲသဘောဆိုတာလည်းတရားပဲဓာတ်ဆိုတာလည်းပဲသဘောပဲအရာတရားပဲမြင်နဲ့သိရတဲ့ရကျွန်တော်တို့ထိုင်နေကြတာတော့မာလာတယ်မာတဲ့သဘောမာတဲ့သဘောလေးကဘာတရားဖြစ်မလဲယုတ်တရားပထဝီတရားယုတ်တရားပထဝီသဘောယုတ်တရားသိသိနေရလေးကအဲ့နန္ဒရအဲ့လိုဒါညာတပရိညာနဲ့သိတာပထဝီဟာမာတဲ့သဘောရှိတယ်ပြောတဲ့သဘောရှိတယ်ပထဝီဓာတ်ဟာမာတဲ့သဘောရှိတယ်ပြောတဲ့သဘောရှိတယ်အာဘောဓာတ်ယူစည်းတဲ့သဘောရှိတယ်ဖွဲ့စည်းတဲ့သဘောရှိတယ်ဉာဏ်မျက်စိနဲ့တေဇောဓာတ်ဟာပူတဲ့သဘောရှိတယ်အေးတဲ့သဘောရှိတယ်ဝါယောဓာတ်ထောက်ကန်တဲ့သဘောရှိတယ်လှုပ်ရှားတဲ့သဘောရှိတယ်သူတို့ဘောင်းတို့ခန္ဓာကိုယ်မှာအဲ့သဘောတွေမရှိဘူးလား
ရှိပါရဲ့
ဗျာအဲ့ဒါကြောင့်မလို့သူတို့ဘောင်းတို့ခန္ဓာကိုယ်ဟာရုပ်ခန္ဓာကြီးဖွဲ့စည်းတာအဲ့ဒီမာရတဲ့ဘောပြောတဲ့ဘောပူတဲ့ဘောအေးတဲ့ဘောသိသိနေတဲ့ဘောလေးလည်းမရှိဘူးလ
ား
ရှိပါရဲ့ဗျာအဲ့ဒါနန္ဒရားသိသိနေတာကနန္ဒရားပူတာအေးတာပြောတာမာတာယုတ်စည်းတာဖွဲ့စည်းတာလှုပ်ရှားတာထောက်ကန်တာကယုတ်တရားအဲ့တော့ခန္ဓာကိုယ်မှာဓာတ်ကြီးလေးပါးနဲ့သိသိနေတဲ့နန္ဒရားနဲ့ခန္ဓာကိုယ်မှာဒီဘောတွေရှိတယ်ဓာညာတပริญญาဘောတရားနာတော့အဖြစ်တရားနာတော့အဖြစ်သိတဲ့အသည့်ဘုလိုမသိတဲ့သူတည်းဆိုင်ပို့ပြီးတော့ကောင်းမွန်လာပြီဉာဏ်တိုးတက်လာဒါပေနဲ့ဒါဟာညာတပริญญาပဲရှိသေးတယ်တိရဏပริญญาမရောက်သေးဘူးတချို့ကအဲ့ဒီညာတပริญญาလောက်နဲ့ယုံနံကွဲပြီလို့ထင်နေတာအဲ့ဒါညာတပริญญาတိရဏပริญญาမရောက်သေးဘူးအခုယောဂီတို့ပစ္စုပန်တဲ့တဲ့ရှုမှတ်တော်မှဖောင်းနေပိန်နေဒုမုတ်ထိုင်နေထိတယ်ကိုယ်လည်းပူတယ်နာရင်လည်းနာတယ်လူမမာလိုဖြည်းဖြည်းလှုပ်ရှားပါဆိုတာပြစ္ဆုတ်ပံတဲ့အောင်အာယုံနဲ့မှတ်စိတ်နဲ့ကြိုက်အောင်လို့ဖောင်းတဲ့သဘောလေးနဲ့ဖောင်းတယ်လို့မှတ်လိုက်တာလေးနဲ့ကြွတယ်လှမ်းတယ်ခြားတယ်ကြွတယ်သဘောလေးရဲ့ကြွတယ်လို့မှတ်လိုက်တဲ့စိတ်ကလေးနဲ့လှမ်းတဲ့သဘောရဲ့လှမ်းတယ်လို့မှတ်လိုက်တဲ့စိတ်ကလေးနဲ့ခြားတဲ့သဘောရဲ့ခြားတယ်လို့မှတ်လိုက်တဲ့စိတ်ကလေးနဲ့အာယုံနဲ့မှတ်စိတ်ရှုခံနဲ့ရှုဉာဏ်အံကြိုက်ကြအောင်ရှုမှခဏကိုယ်တဲ့ညာဆိုင်ထားတာပဲကွာနှင်းနှီးသွားကြမလို့ဘာလို့မင်းမှန်သွားလိုက်ဘလူပြောပြောရောကြီးတို့ညာနဲ့ချင့်ကြိမ်ပြီးရောမြတ်စွာဘုရားလက်ထက်ကမြတ်စွာဘုရားနဲ့ယဟန္တာတွေမြန်မြန်ဆန်ဆန်တုတ်တိတုတ်ပြသွားပါဘုရားပါပါဘုရားအဲဆိုတော့မဟာဇီနီးယအမရိပင်ကိုမဟုတ်ဘူးဟန်ပြက်တယ်ကွာနေတာလေးကဖြစ်ဖြစ်လေးအဲဘုရားယဟန္တာတွေသွားတဲ့တိုင်းသွားတာဗျတို့ဟာတရားအထုတ်နေတယ်စီးပွားရေးလုပ်တာမဟုတ်ဘူးတရားအထုတ်နေတယ်ဆိုတာမညံဖုန်ညာရအောင်လုပ်တာဖယားယဟန်းနာရဲ့လမ်းကိုလိုက်တယ်ဘယ်သူပြောပြောဘယ်သူနဲ့မှပฏิပက္ခဖြစ်ဖို့မဟုတ်ဘူးနော်တတော်အောင်လို့ဉာဏ်နဲ့စဉ်းစားစဉ်းစားကြည့်တတော်အောင်လို့မှဉာဏ်ဤအများကြီးရှိတာဖယားယဟန်းနာတွေကပြာကြီးပြာရသွားပါမှာအမှန်တန်အိမ်ကြီးရတယ်ဖယားယဟန်းနာတွေကုသဇင်တွေကပြာကြီးပြာရသွားတာညာတော်အဖြစ်ပေါ့ဗျာတခုတော့ရှိတာပေါ့တချို့ဝါသနာမပယ်နိုင်တဲ့ပုဂ္ဂိုလ်တွေအထက်ထိုက်လျောက်တချို့ယဟန္တာတွေနည်းနည်းပေါ့ပေါ့မြန်မြန်ဆန်ဆန်သွားတဲ့ခါသွားမှာပေါ့ယဟန္တာတော့ယဟန္တာပဲနော်အဲဒါလို့တထောင်မှတယောက်တထောင်မှတပါးနှစ်ထောင်မှတပါးတို့တော့ရှိတာသူတို့ဝါသနာမှမပယ်နိုင်တာဟုတ်ဝါသနာမပယ်နိုင်တော့သူကိလေသာသာပယ်တယ်သူဝါသနာသူမပယ်နိုင်ဘူးတချို့ယဟန္တာတွေကြတော့ခက်ကြမ်းကြမ်းပြောတယ်ခက်ကြမ်းကြမ်းပြောတဲ့အလေးကျင်ရှိတာမသိဘူးဆရာတော်ဖျားကြီးဆိုရင်သူကခက်ကြမ်းကြမ်းပြောတယ်။ မင်းတို့တရားအမထုတ်တဲ့ပုံကိုယ်လေးလေးပဲထောက်သွားမယ်
။ဟော
ကြားရရဲ့တမျိုးကြီးပြောတယ်မလား
။
ကျမ်းတယ်။တိရစ္ဆာန်ဖြစ်မယ်ပြောတာမလားဆိုတော့
အ
ဲတိရစ္ဆာန်လေးပဲထောက်သွားတာပဲ။မင်းတို့ပစိုးခြေပြားတို့ကြီးနဲ့ဓမ္မဆိုတော့ဘောင်းမီခြေပြားတို့ကြီးနဲ့ပေါ့ဗျာ။အဲရောင်းတော်ပေါင်းတော်လုပ်နေတဲ့ပုံကိုယ်လေးလေးပဲထောက်သွားပြီးတော့ခုဘကိုရက်ဆင်းသွားမယ်လားမှတ်ထားတယ်။ဘယ်လိုပြောတာ။အပယ်လေးပါးကိုရက်ဆင်းသွားမယ်။ယဟန္တာတော့ယဟန္တာကြီးပဲကျမ်းကျမ်းပြောတဲ့အလေးကျင့်ပါလာတော့ခက်ကျမ်းကျမ်းပြောတာစေတနာကတော့မကျမ်းဘူးနော်သူတော်မှန်ပါဗျ
ာ
စေတနာကတော့တကယ်ကိုတရားရစေခြင်းလို့တရားမြန်မြန်ဆန်ဆန်အားထုတ်စေခြင်းလို့သူ့အဖြစ်တနည်းတွေကိုသူဟောထားတာအမတန်စေတနာကောင်းတယ်စေတနာအမောမြတ်ဆုံးပဲတရားရစေခြင်းတဲ့စေတနာအမတန်မုံမြတ်တဲ့စေတနာဘယ်သူမှမကယ်နိုင်ဘူးအာဖာခြင်းဖြစ်စေမောင်းထမခြင်းဖြစ်စေဒီကိုမောင်းနှမအကျင့်ဘလောက်ပဲချစ်ပါတယ်ပြောပြောတကယ်ဒုက္ခရောက်လာဘယ်သူမှမကယ်နိုင်ဘူးကိုလန်းကိုသွားရတာတကယ်ကယ်တင်တာကိုအားထုတ်ထားတဲ့တရားမှကယ်တင်တာအပေလေးပါမကြောက်အောင်ပြစ္ဆုတ်ပံမှာလည်းပဲလူယုတ်မာရီလက်ထဲမရောက်အောင်ကိုတရားအားထုတ်ထားလို့ရှင်အတိတ်ကကုသိုလ်ကံရဲ့ပြစ္ဆုတ်ပံကုသိုလ်ကံရဲ့ပေါင်းဆက်ပြီးတော့ဝိကျွေးကလွဲလို့ရှိရင်ပေါ့ဗျာဝိကျွေးရှိရင်တော့မတတ်နိုင်ဘူးဝိကျွေးရှိရင်တော့ဘုမရှင်မောက္ကလံမထေရကြီးသူတော်ကောင်းကြီးပဲခိုးသားတွေရိုက်ခံရတယ်လေအဲ့လိုဝိကျွေးရှင်တော်မတတ်နိုင်ဘူးမြတ်စွာဘုရားဆွေတော်မျိုးတော်တွေဝိတ္တုပအကုန်တတ်ပြည့်တယ်ခလေးလေးရသာတတ်ပြည့်ဘိုးတော်ကငားတွေကိုအစိတ်ချခဲ့လို့အဲ့ဒီဝိကျွေးရှင်တော်မတတ်နိုင်ဘူးဒီဘဝမှာတော့ဒုက္ခခံရမှာပဲအဲဒါပဲနဲ့နောက်ဘဝအပဲမကြဘူးပေါ့ဗျာအဲ့တော့ကိုညီကိုမောင်နှမတွေတကယ်ချစ်တယ်ဆိုရင်မိသားစုတွေတကယ်ချစ်ခင်မြန်လို့တယ်ဆိုရင်တရားရောက်တိုက်တွန်းကြအားပေးကြဆောင်ရွက်ကြအကူအညီကြဒီတရားအထုတ်နေတဲ့အခါကျတော့အသိဉာဏ်တွေရင့်ကျက်ရင့်ကျက်တာအသိဉာဏ်ရင့်ကျက်တော့အာဟုသူကိုပယ်နိုင်တယ်ကုသိုလ်ကောင်းမှုတွေဆောင်ရွက်နိုင်တယ်ဒိဋ္ဌိကလည်းတစ်ဖြည်းဖြည်းပါအောင်ကုန်အောင်ပြုတ်အောင်လုပ်နိုင်အဲ့ဒါမှတကယ်ချစ်ရတကယ်ခင်ရတကယ်မြန်နှူးရရောက်သိကျင်တဲ့အချိန်သေးအပယ်မကြဘူးပေါ့ပြစ္ဆုတ်ပံမှာလည်းကုသိုလ်ကောင်းမှုတွေအားကောင်းတော့တောင်းတရုံဘေးဆိုးအန္တရာယ်ဆိုးတွေမှလွတ်နိုင်တယ်ဘေးဆိုးအန္တရာယ်ဆိုးတွေမှလွတ်နိုင်တယ်ဆောင်းမတစ်ခုတည်းမှအစာအုပ်တစ်ခုမှဖတ်ရတယ်အမေရိကန်မှာလားဗမာလားမသိဘူးမြေတွေပြိုလို့အဲ့နေရာအမြဲတမ်းမြေပြိုတဲ့နေရာအဲ့ဒီဒကမာကြီးကမြန်မာနိုင်ငံဗတိစိတ်ကိုယူသွားပြီးတော့ဟိုမှာဗတိစိတ်တာသူကဂုံတော်ကိုကဗတိစိတ်တာသူ့တိုက်ကြီးကအဲ့မြေပြိုတဲ့အထက်မှာပါဘူးသူများတွေအန်အောနဲ့ဒီတိုက်ကြီးတော့ပါပြီးအောင်မယ်မပါဘူးအဲ့ဒါမျိုးတွေပေါ့တရားထုတ်တဲ့ပုဂ္ဂိုလ်တယောက်ရှိလို့ရှင်အများချမ်းသာစေရဲ့အဲခုနတကြီးလေးပါပြန်တော့ပထဝီဓာတ်ဆိုတာဟာပထဝီကမြေကြီးပေါ့ဗျာပထဝီဓာတ်ဆိုတော့မြေကြီးသဘောမာတဲ့သဘောပြောတဲ့သဘောတေဇောဓာတ်ကပူတဲ့သဘောအေးတဲ့သဘောဝါယောဓာတ်ကထောက်ကန်တဲ့သဘောလှုပ်ရှားတဲ့သဘောအာဘောဓာတ်ကယိုစီးတဲ့သဘောဖွဲ့စည်းတဲ့သဘောဓာတ်ကြီးလေးပါရဲ့အတိတ်ပဲဓာတ်ကြီးလေးပါတရားထုတ်တဲ့အခါမှာဓာတ်ကြီးလေးပါကိုဘယ်လိုသိရပါမလဲတဲ့။ဟောယောဂီတို့အားထုတ်နေဓာတ်ကြီးလေးပါသိနေတာပဲခဏခဏ။ဟောင်းနေပိန်နေလှုပ်ရှားတဲ့သဘောလေးသိတော့ဗာဒတ်သိပါလေ။ဝါယောဓာတ်။အဲဝါယောဓာတ်သွားသိတယ်။နေသဘောကိုသွားသိတယ်လှုပ်ရှားတဲ့သဘော။ဒါကလှုပ်ရှားတဲ့သဘော။လှုပ်ရှားတာတွေများလာလို့ရှင်ခန္ဓာကိုယ်ကရိမ့်နေရှေ့ရိမ့်လိုက်နောက်ရိမ့်လိုက်။ရိမ့်လာလို့ရှင်ယောဂီတို့သတိထားကြောက်လဲမကြောက်နဲ့။မှတ်ပေး။အဲရင်းနေအဲတေသောဓာတ်တဘောလွန်ခဲ့လိုက်ရင်ပူရင်လည်းပူမယ်အေးရင်လည်းအေးမယ်တော်တော်အေးသွားမယ်ပူရင်လည်းသူများရဲ့ပိုးပူမယ်ပထဝီဓာတ်လွန်ခဲ့ရင်မာတော့ပြီးတော့တခါတည်းကြောက်ပြင်းကြီးလိုဖြစ်နေတာတို့ထုတ်လို့မရတာတို့ဒါမျိုးတွေရှိတယ်အာဘောဓာတ်လွန်ခဲ့လာလို့ရှိရင်လည်းပဲဖြွေးတွေထွက်လာတော့နှာရည်တွေကျလာလို့မျက်ရည်တွေကျလာတာတို့ဒီသဘောတွေတရားအားထုတ်ရင်တော့တော်တော်တို့တခါလေးမလို့ရဘူးလားအဲ့ဒါဓာတ်ကြီးလေးပါးကိုယောဂီတို့သိတာပဲအဲ့ဒါဓာတ်ကြီးလေးပါးကိုသိတော့ဘာများအကျိုးရှိမလဲတဲ့ဆက်မေးထားတို့တော့ပညာရှိကြတယ်ဝိပဿနာစမ်းစစ်ကြတယ်ဓာတ်ကြီးလေးပါးကိုသိတော့ယောဂီတို့တန်တရာကင်းတယ်တန်တရာဆိုဝိသိကိစ္စမလားမှန
်ပါ
ဘူးအဲသူနဲ့တွေ့ဘက်ကဒိဋ္ဌိအဲဝိသိကိစ္စပယ်နေဒိဋ္ဌိပါရောပြုတ်တာပဲဒိဋ္ဌိပယ်နေဝိသိကိစ္စရောပြုတ်တာသူတို့နောက်ခုကအဲ့ဒါညီကိုနှစ်ယောက်သဘောမျိုးပဲအဖော်နှစ်ယောက်ပဲတွဲနေတာသူတို့က ဥပမာဆိုပါတော့ယောဂီတို့တရားထိုင်နေတဲ့ကျောက်ပြင်းကြီးလိုမာလာတယ်တခါတည်းနဲ့ခန္ဓာကိုယ်ကကျောက်ပြင်းကြီးလိုအကြီးကျယ်မာလာတယ်ဆိုလို့ရှိရင်ကိုယ်ကဓာတ်ကြီးလေးပါးသဘောသိမထားရင်ဘာဖြစ်တာလဲတရားမဟုတ်ရဲ့လားဒါလေမြန်းဖြတ်တော်မလို့လားမြန်းမြန်းဖြုတ်မှပဲတန်တရားတရားဝင်ကုန်ဟောတန်တရားတရားဝင်ကုန်တော့မဖြုတ်တော့မှပြင်ပလိုက်ကောပြင်မလိုက်တော့ဒီတကြီးလေးပါသဘောကိုပိုင်ပိုင်နိုင်နိုင်သိတင်တော့မသိတော့တန်တရားကြောင့်တရားညော့သွားတယ်တန်တရားမရှိလို့ရှင်ဟာဒါပထဝီဓာတ်ပဲဒါပထဝီဓာတ်ပဲဒါမှတ်ရမှာပဲမာရမာရမာရတောင်းနေတောင်းနေတောင်းနေတောင်းနေဒါအရှုခံအာယုံထင်ရှားပေါ်လာတာအေဟိပတ္တိကောတဲ့အေဟိအေဟိလာပါတဲ့ပတ္တကျုပ်ကိုရှုပါပထဝီရခေါ်နာနော်သူတော်အေးဟိဒီတောင်းနဲ့ခန္ဓာကိုယ်ကြီးအောက်ကအောက်ပိုင်းကတောင်းအဲ့ဒါခေါ်လာပါလာပါကျုပ်ကိုရှုပါကျုပ်ကိုရှုပါသူကတရားနာထားတော့ယောဂီတို့ကသဘောပေါက်တယ်ဟုတ်တယ်မလားမှန်ပါဗျ
ာ
ညတ္တပရိညာနဲ့နာမထားရင်ဟာအစတုန်းကတလုံးမဟုတ်ဘူးအခုဖြစ်လာတဲ့ဟာဒါလေဖြတ်မလို့နဲ့တူတယ်လှုပ်ပလိုက်ဦးမလှုပ်ပလိုက်ဦးမပြင်ပလိုက်ဦးမဆိုတော့သိတဲ့သိလိုက်တဲ့တရားတွေမသိတော့ဘူးမသိတော့ညံမတက်ဘူးပေါ့သူတော်ကုသိုလ်တော့ရတယ်ဉာဏ်မတက်တော့ဒါကြောင့်မလို့ကြိုတင်တည်တည်သိလိုက်တဲ့တရားလဲသိရတယ်ဒီလိုရှင်တရမရံဒီဆရာတော်ဘုရားကြီးရဲ့စာအုပ်တွေဖတ်ကြသတော်တွဲတင်းနဲ့၃လေး၁၂၁၃ဒီရှိတယ်အဲ့ဒါအဲ့ထက်မှဒါတွေပါတယ်အဲ့တော့ဆံမြေဆရာတော်ဘုရားကြီးတို့လည်းအကုန်လုံးပါပါတယ်ကောင်းတာကြီးပဲအကုန်လုံးအဲ့တော့သတော်ကောင်းတို့ဒါဟာပထဝီဓာတ်သဘောပဲပထဝီရယုတ်တရားပဲအဲ့ဒါကိုသွားသွားသိနိုင်နန္တရားမာရယ်မာရယ်မာရယ်အတရားနာမလားတော့ငါပေါင်ကြီးတောင်းနေတယ်ငါတော့ခက်တော့မှာပဲမတန်တရားတွေဝင်လာတယ်ဒီရက်တွေတော့ငါပေါင်ရှိရလားသူတော်ရှိ
ပါဘ
ူးအဲဗဒတ်တွေလွန်ခဲ့နေတယ
်
အဲပရဝိလက်တွေလွန်ခဲ့နေရုပ်တရားတွေပဲရုပ်တရားတွေကခေါ်နာနန္တရားကိုကျုပ်ကိုမှတ်ပါဗျာကျုပ်ကိုမှတ်ပါဗျာတဲ့အဲတန်တရားကင်းကင်းရှင်းရှင်းသမားကြတော့မှတ်ယုံမဲဩငါ့ကိုတရားခေါ်နေတာပဲထိုင်နေတိတယ်မာတယ်အတခုတည်းမှကျန်လည်းပဲမာတယ်မာတယ်မာတယ်တောင်းဝင်တောင်းနေတောင်းနေတောင်းနေဒါလည်းယောဂီတို့ရဲ့အလိုအတိုင်းပေါ့ဟိုလေနံဓာတ်တော်မှတ်မထားနဲ့ဆရာသမားဆိုတော့အမျိုးမျိုးပဲဒီလိုမှတ်ဟိုကနှစ်ချက်မှတ်ဟိုကသုံးချက်မှတ်ဒါဥစဉ်လို့လည်းဆရာအမျိုးမျိုးတွေ့ရအကုန်လုံးကစေတနာနဲ့ပြောတာကြီးပဲနော်ယောဂီတို
့မှန်ပါဗျာ
စေတနာနဲ့ပြောတာကိုဆရာသမားတွေတော့မပြတ်မှားနဲ့တယောက်တစ်မျိုးစီပြောတာအရေးကြီးတာကကိုနဲ့အန်ခိုက်ကြမဲ့ခေါင်းမှတ်ဟုတ်ကနှစ်ချက်သုံးချက်မှတ်မှဝင်ကြရတယ်ဆိုပရိသိတ်တာတော့မှမတူဘူးလေတရားနဲ့တရားတချို့ကဗုဒ္ဓဘုဒ္ဓဘုဒ္ဓဆိုစိတ်လိုသိကောင်းတာဗုဒ္ဓဘုဒ္ဓဘုဒ္ဓဘုဒ္ဓဘုဒ္ဓဘုဒ္ဓအဲသူကအဲ့လိုဆိုသဘောကျတာဟာတချို့ကအဲ့ဗုဒ္ဓနဲ့မရဘူးတမျိုးကြီးဖြစ်နေတယ်အရဟံတမန်တန်ဗုဒ္ဓဝိသသရဏတမန်လို့သူကတော်လောကဝိတုအနုတ္တရောပရိသတ်ဓမ္မသရတိအဲ့လောက်ထိသွားမှသူကခဲလို့ကောင်းအနန္တမန္တမုဒ္ဒောဘဂဝါတဲ့တချို့ကမျိုးစုံစိတ်တယ်မျိုးမျိုးတွေ့ရတယ်ချို့ကြလားလည်းပဲဘဂဝါဘဂဝါဘဂဝါဘဂဝါအဲ့ဒါဆိုသူကသဘောကျတယ်သူကဘဂဝါဆိုရင်သဘောကျတာပဲအဲ့ဒါကိုကြိုက်တာနဲ့ကိုစိတ်စိတ်ဖြစ်ဖို့အရေးကြီးတယ်ဟုတ်တယ်မလားမှန
်ပါဗျ
ာအဲဟိုကမကောင်းတရားမကောင်းဝေဖန်နေနဲ့အဲ့ဒါဝေဖန်ဘာမှဖြစ်ဘူးအဲ့ဒါကိုကြိုက်တဲ့ဟာကိုစိတ်ကိုကတစ်လုံးနဲ့ကြိုက်တစ်လုံးစိတ်အထံပုဒ္ဒောကြိုက်အထံပုဒ္ဒောစိတ်ဟာသုံးလုံးမှကြိုက်တယ်ဆိုသုံးလုံးစိတ်ပေါ့ဗျာအရဟံဗုဒ္ဓဘဂဝါကိုကြိုက်စိတ်ဖြစ်ဖို့အရေးကြီးတယ်နော်သူတော်မှန်ပ
ါ
ဗျာဒါပရိပဲရောက်သွားတာဘလို့စိတ်စိတ်တို့ကြဟိုတမျိုးသံဗုဒ္ဓစိတ်လိုက်ဟာဟိုကထီပေါ့မယ်ဆိုတော့ဟိုခါတာပိတ်စိတ်လိုက်အလုတ်တိုးတက်မယ်ဆိုတော့ဟိုခါတာသိရပြန်ပြီဘာမှဖြစ်ဘူးနောက်ကြတော့အဲ့ဒါအဲယောဂီတို့တခုတည်းကိုအေကောဓမောသေချာစိတ်လောဘမကြီးနဲ့ဟုတ်လားအဲ့ဒီလိုပဲယောဂီတို့တရားရှုမှတ်တဲ့အခါမှာသမထကလည်းထောက်ပံ့ပေးပါတယ်အဲ့လိုလေးစိတ်လည်းစိတ်ကလေးတည်သွားဝိပဿနာပြန်ရှုလို့ရတယ်နော
်
အဲ့တော့ရှင်းမှတ်တဲ့အခါမှာယောဂီတို့ကမာရာကိုမာရယ်မာရယ်မာရယ်မာရယ်ပဲကိုအဲ့လိုမှတ်လို့ရရင်အဲ့လိုမှတ်တောင်းနေတောင်းနေတောင်းနေအဲ့တခုတည်းမှတ်ရတာသိစိတ်တည်းမှသဘောမကျဘူးဆိုထိုင်နေထိတယ်မာရယ်ထိုင်နေထိတယ်မာရယ်ထိုင်နေထိတယ်တောင်းနေထိုင်နေထိတယ်တောင်းနေထိုင်နေထိတယ်တောင်းနေဒါကြတော့တရားစင်လားလုပ်ငန်းစင်လား
သုံးပါး
ပါပရိညာဖြစ်မယ်ဒီ
နေ့ကပရိညာ
အဲ့လိုခွဲမြရမျိုးတရားနိုင်နေ ဟောနေတာဒါကညာတပရိညာအခုပြောတာတိရဏပရိညာညာတပရိညာဆိုတာကဘ ഹു တုဒ္ဒသိဖို့နော်တိရဏပရိညာဆိုတာလက်တွေ့အလုံးလုံးတဲ့အခါမှာလုံးတတ်အောင်ခဏကလည်းပဲဆရာတော်ဥယျာဝဒလုပ်ငန်းစဉ်တွေပြောသွားတာဒါလေးတွေကအရေးကြီးတာပဲလုပ်ငန်းစဉ်လုပ်တာမှတရားတွေကြီးပဲညာတပရိညာကြီးဆိုဟောသွားအောင်အများကြီးပဲဟောသွားထိုင်တဲ့အခါကျတော့ဘာလို့မှမသိဘူးဖြစ်ကုန်မြတ်မြတ်တရနေရကမှာမရှိမှပြိပဒအရေးကြီးတယ်။ညတပရိညာတွေကြီးပဲဇာလန်းနေအများကြီးလျှောက်ပြောသွားကောင်းပါတယ်။တန်ဝေကရရတွေဟုတ်တာပဲလုံးဝမလုံးဝမတကယ်လို့တော့ဘာလို့မှမသိတော့ဖြစ်ကုန်။အဲ့တော့တိရဏပရိညာလုပ်ငန်းစဉ်လည်းအရေးကြီးတယ်။လုပ်ငန်းစဉ်လုပ်กว่าမဲ့ဒါဖြူနေပြီဆိုဘာမှလာမမင်းနဲ့လုပ်ရတာပဲဆို။မသဘောမကျပြောင်းဝတာကြတော့ဟုတ်တယ်မလား။အဲလုံးမလာလုံးစမ်းမှာกว่าမင်းရဲ့စကားကိုရှိတယ်ဟိုပြောတည်ပြောနေဆို။သဘောမကျဘူးအဲ့ဒါလည်းပဲ။ဒီအတ္တကောင်လေးကဟိုရွေ့သွားတယ်ဟိုရွေ့သွားတယ်အဲ့ဒါဘလို့လဲမင်းအလုံးလုံးမဟာတာလို့အဲ့ဒါဒီမမေးနဲ့ဆိုတော့သဘောမကျတော့အတ္တကောင်မရှိဘူးအနတ္တမင်းရွေ့ရွေ့သွားတယ်ထင်းနေအဲ့ဒါရုပ်တရားတွေရွေ့နေတာတည်းကမင်းအဲ့ဒါသိနံနံတရားအဲ့ဒါအတ္တမဟုတ်ဘူးဒါလို့ရှင်းပြရမှာမလားမှန်ပါဗျာအဲသူဟာနဲ့သူပေါ်အဲ့လိုအခုတော့မှာဓာတ်ကြီးလေးပါးကိုသိရင်ဘာအကျိုးရှိမလဲဓာတ်ကြီးလေးပါးကိုသိတော့တရားထုတ်တဲ့နေရာမှာတန်တရားกินတယ်တန်တရားกินတော့လမ်းသိတဲ့ပုဂ္ဂိုလ်ပေါ့အခုဒကာကြီးတို့လမ်းကျွမ်းညင်တော့ဘယ်ကနေပဲသွားမယ်ဆိုတန်တမမရောက်အောင်သွားလို့ရဟုတ်တယ်မလားမှန
်
ပါဗျာအဲလမ်းမသိတဲ့ပုဂ္ဂိုလ်ဦးဇင်းတို့ဘယ်ကနေပဲသွားမှမသိဘူးဆိုဘယ်လိုလုပ်လဲကဲလမ်းသွားလိုက်မြတ်မေကြီးလိုက်မှားနေဗလားလွန်သွားဗလားဘယ်ဘက်ကိုရမှားလဲဆိုတော့ပြီးရောအဲ့ဒါမရောက်တော့ဘူးလေတန်တရားกินတဲ့အခါကျတော့ဒါဟုတ်တယ်ဒါရုပ်တရားတွေဖောက်ပြန်နေတာဘာမှမဖြစ်ဘူးဒါပထဝီဓာတ်လွန်ခဲ့နေတာပေါင်နေလည်းမဟုတ်ဘူးခါနေလည်းမဟုတ်ဘူးဒါပထဝီဓာတ်လွန်ခဲ့နေတာအရှုခံကရှုဉဏ်ကိုခေါ်လာအေဟိလာဘပတ္တချုပ်ကိုရှုပါရုပ်တော်မှာထင်ရှားနေရှုပါတယ်အရှုခံထင်ရှားနေတာတို့ကြီးတို့ကကျိုးကျိုးဆသာရှုอ่ะတောင်းတောင်းမဖြုတ်နိုင်အဲ့အချိန်မှာအဲ့အချိန်မှာဆက်ရှုရတယ်မထင်ရှားတော့တော့မယူဆိုင်ရှုလာတယ်မလားမှန်ပါဗျ
ာ
ထင်ရှားကမှပြင်ပလိုက်တယ်ဖြုတ်ပလိုက်တယ်ဆိုတော့နှမျောဖို့မကောင်းဘူးလားအဲနှမျောဖို့ဆိုတာရွှေငွေတဲ့အဖိုးတန်နေပြအသိဉာဏ်ကအဲ့ဒီအချိန်မှာတခါတရားထိုးတန်တက်သွားတာဒါကြောင့်မလို့ဆရာတော်ဘုရားကြီးကကိုနှစ်အသက်မငဲ့ကွက်ရက်ဆက်နိုင်ရမီတရားတရားကနှီးကြလို့ရှိရင်ဒီလိုပဲအမျိုးမျိုးဖြစ်တတ်တယ်ခန္ဓာကိုယ်ကလည်းပဲနားကျင်ကြိုက်ခဲမကြည့်မဆန်ဖြစ်လားဟာဖြုတ်မှာပဲဒီမို့ဆိုမလွယ်တော့ဘူးဒုက္ခရောက်တော့မှာပဲဆိုတောင်းတောင်းရမယ်တရားမရတော့အပြင်လောကရန်လည်းရှိသေးတယ်တရားခွင်ကြတော့မယ်ဆိုလို့ရှိရင်အလုတ်ပြရတာနဲ့အိမ်အောင်ကြရတာနဲ့အဲဒါမျိုးစုံဖြစ်ပြီးပြက်သွားတာဝိသုတို့တန်ဃာတွေဆိုလို့ရှိရင်ကြောင်းထိုင်ရတယ်အဲအဲ့ကြတော့မှတရားရကန်ဒီမှာကြောင်းကလာအပ်တယ်အစတုန်းကတော့ဘယ်ထိုးထားမှမသိဘူးအဲဓတိကိုမရဘူးတရားအားထုတ်လို့ကောင်းပြီဆိုရင်လာခဲ့ဆိုပြီးတော့အဲဒါတာဝန်ယူရအောင်တာဝန်ယူတော့မတက်တော့ဘူးရှိသွားတာဒါပဲနဲ့လူသန္ဓနာအကျိုးကတော့ကောင်းပါတယ်လောက်ရတာအများအတွက်ပေါ့ဒါပဲနဲ့အတတ်နိုင်တော့ကတော့တရားဆုံးငန်းတိုင်သွားမှဒါမှကောင်းတယ်အဲ့တော့ယောဂီတို့အခုလောလောဆယ်ယောဂီတို့တွေ့တာခန္ဓာကိုယ်မှာအဲ့လိုဖောက်ပြန်လာတာတွေစိတ်ထဲမှာတန်တရားဖြစ်သွားတယ်အစအနောတရားမထုတ်တော့မဖြစ်ဘူးတရားထုတ်ကံမှဖြစ်တယ်တော်ကြီးဖြစ်နေပြီတော့ကြမလွယ်ဘူးဖြစ်သွားလိမ့်မယ်ဆိုပြင်ပလိုက်တာတို့ဖြုတ်ပလိုက်တာတို့မလုံးအောင်လုပ်အောင်ဟုတ်လားအဲ့ဒါကိုဆက်မှထိုင်နေထိတယ်မှာတယ်ထိုင်နေထိတယ်မှာတယ်သူကတော်တော်နဲ့မပြုတ်ဘူးဒီကလေး15မိနစ်မိနစ်20နာရီဝက်တနာရီကြာပါသေးရောကြီးတို့မသေးဘူးနော်ရောကြီးတို့
မှန်ပါဗျာ
မသေးဘူးမသေးဘူးသေသွားမယ်အောင်မင်းမသေးဘူးရောကြီးတို့သေပါဆိုတော့မသေးဘူးအဲ့ဒါဘာလို့တရားအထုတ်နေလို့ကတောင်းတောင်းမသေးဘူးရောကြီးတို့ရောကြီးတို့ကိုယ်တိုင်ကိုယ့်ဘက်ကိုအချင်းချင်းနောက်ပိုင်းတရားဖြုတ်သွားတဲ့အခါပေါ့ကိုယ့်ရဲ့ဇကံပြီးရင်ပြောတာနော်တော်တော်မှန်ပ
ါဗျာ
အခုဒီတော့အတွင်းပြောတာမဟုတ်ဘူးကိုယ်ကကံဖြုတ်သွားတဲ့အခါမိကြီးတယောက်နဲ့တယောက်ဝိဇ္ဇနုဘေးရင်မရွက်ပါဘူးမတက်တတ်ပါဘူးမိငယ်ငယ်တုန်းကဘယ်လိုဖြစ်ခဲ့တဲ့သေဖို့တွေအမျိုးမျိုးကြုံပြီးလွတ်လာတဲ့ပုံစံတွေအခုတရားထုတ်မှာဒါတရားဘေးရင်လို့ခေါ်တယ်အဲ့ဒါသေဖို့တွေကတိုက်ဖို့ကြုံတာလေအဲ့အချို့ကျတော့တော့မှဟိုအစေးစားမှားတာလေယောဂါတွေအကြီးအကျယ်ဖြစ်တယ်သေတော့မယ်လို့မိဘတွေရဲ့ထင်မသေဘူးဗျာခုတည်းထိကောင်းအဲ့ဒါဘာဖြစ်လို့လဲတရားရဖို့အခွင့်အရေးရှိလို့တရားရနိုင်တဲ့ပါရမီပါလို့တော်ကောင်းတို့မသိသေးတာဒါကြောင့်မို့တရားထိုးရင်နာကျင်ကြိုက်ခဲလာတာတောက်လာတာမကြောက်နဲ့မသိဘူးမျိုးမျိုးဖြစ်တာတော့မှလွတ်လာတာကြည့်ပါလား မသေးဘူးဒါတရားရဖို့ပါရမီပါတယ်တော်တရားရဖို့ပါရမီပါပင်နဲ့ကိုကမိတ်ကောင်းဆွေကောင်းနဲ့မတွေ့တဲ့အခါကျတော့သမယိုးကြကုသိုလ်ရအောင်လောက်ကလေးနဲ့တင်းတိမ်ပလိုက်တယ်ဩတသတသပေါ်ပါရမီဖြစ်ဆိုတော်ရောပေါ့အဲ့ဒါနဲ့ပဲတင်းတိမ်ပဲတော့ရတဲ့ရတတ်တဲ့မညာဖို့ကမရတော့တို့ကြောင့်လဲလမ်းကိုလွဲနေတာဒါရီဆင်ချင်းနေတရားရတာပဲဒါတော့အနာခံနေရမလို့ပါဘူးအနာခံရင်အတ္တကိလမထာကြီးပဲဟောအလွဲသမားနဲ့သွားတွေ့တဲ့ခါကျတော့အဲ့ဒါကြီးစွဲနေတော့အနာမခံတော့ဘူးနည်းနည်းလေးနာပြင်ပလိုက်နည်းနည်းနာပြင်ပလိုက်ဘလို့မှမခံမရိုက်နိုင်ရင်တော့ပြင်ရောဤသူဟုတ်လားဘလို့မှဦးမှမခံနိုင်တော့ဘူးထိုင်လို့လည်းမရတော့ဘူးဘလို့မှဦးနေလို့ထိုင်လို့မရတော့ဘူးဆိုရင်တော့အမှတ်ကလေးနဲ့ပြင်ဒါတော့မှပဲပြင်ခြင်းနဲ့စိတ်ကိုအရင်မှအောင်ပြင်ခြင်းနဲ့ပြင်ခြင်းနဲ့ပြင်ခြင်းနဲ့ပြင်ခြင်းနဲ့စိတ်ဟာအမတန်အဟုတ်ဘူးကောင်းရောဤဆက်ဆက်တုံပြီးတော့ခိုးလဲပြီးတော့သေတော့မလို့ဖြင့်ပြင်းနေပြင်းနေမှတ်နောက်ကြတော့မပြင်းနေတော့ဘူးဗျာပြန်မှတ်လို့ရသွားတယ်ယောဂီတို့ဒါယောဂီတို့ဒီထက်မှလည်းတွေ့ကြုံရှိတဲ့တွေ့ရှိတာပဲမှတ်ကြည့်တခုတော့ရှိတာပေါ့ကိုယ့်ဟာကိုယ်ဆိုရင်တုံတောင်ကပြင်းဖြစ်တယ်ဆရာသမားတွေကိုကြောက်မှဆရာသမားတွေဘုရားတို့သွားလာနေတဲ့တဲင်းကူတို့မှာတို့ဆိုရင်ကြောက်ပါတယ်ဒါကြောက်သူကလူရှိသူရှိမချောင်ပိတ်ပြောပြတာသူကဟိုတန်ဃာတွေကြတော့ဘုရားတို့ရှေ့ရထိုင်ရတာကျတော့ဝါကြည့်ပြီးတော့အသုံးမကျဘူးဘယ်လိုပြောခံရတာအဲ့လိုပြောမှကြောက်တဲ့အခါကျတော့တောင်းတောင်းမပြင်းရတော့ကြိတ်မိတ်ပြီးထိုင်ရတယ်ဒီမိတ်ပြီးထိုင်တော့နှစ်နာရီကျော်သွားရောအသုံးနာရီဆိုလဲသုံးနာရီကျော်သွားကိုစားတင်တာလို့ပေါ့မိဘကိုကြောက်တဲ့သားသမီးကစားတတ်တယ်လေမိဘကိုလုံးဝမှမကြောက်တဲ့သားသမီးကြည့်ပါလားပလိပလာပြောပြီးတော့မဝိုးရရင်ထွက်ပြေးရောပြောလို့ချင်တာလျှောက်လို့နာအဲ့ဒီသားသမီးကိုစားမတတ်ဘူး။စောင်းဝဲလည်းမအောင်ဘူး။ကြောက်မှမကြောက်တော့။ဆရာသမားတို့မိဘတို့ကြောက်မှဒါမှသူကပထမဒီကြောက်စိတ်နဲ့သင်ရတာ။အသိပညာမရင်ကျက်သေးဘူး။ယောဂီတို့လည်းဒီတိုင်းပဲ။အဲ့လိုဝိဇ္ဇုတို့ကတော့ဘာမှမလုပ်ပါဘူးယောဂီ။စိတ်ထဲကကြောက်ထားလိုက်။ဘာမှမလုပ်ပါဘူး။ခဏတစ်ခုတ်တွေးရမှလို့ကြပြန်မှ။အဲ့ဒါဒါပဲနဲ့စိတ်ထဲကနေပြီးတော့အဲ့လိုဆရာသမားတို့ကြောက်တဲ့စိတ်ကလေးနဲ့တရားဆောင်တဲ့တန်ဃာတော်အရှင်မြတ်တွေကိုကြောက်တဲ့စိတ်ကလေးနဲ့တုံးတောင်မပြင်းနဲ့တုံးတောင်မပြင်းနဲ့မချိမဆန့်ဖြစ်ရင်တော့ပြင်းပေါ့ဟုတ်လားဘာဖြစ်လို့လဲဆိုတော့တရားမြန်မြန်ရစေချင်လို့ရက်ကလေးကခဏလေးရတာမလားတော်တော်အေးခဏလေးမှတရားရဥမာဒီနားလာကျင်တော်မှတ်လို့ဘလို့များတရားတွေတိုးတက်တယ်လဲဆိုတော့နားလာတယ်ထိုင်နေထိတယ်နားတယ်ထိုင်နေထိတယ်နားတယ်ထိုင်နေထိတယ်နားတယ်မှတ်ရင်နဲ့ကိုယ်ပေါ်နားလာဘုဘုံနဲ့လာတော့ဘုဘုံနာတော့စိတ်တဘောอ่ะဩဒီလောက်နာနဲ့ပြင်လိုက်ဦးမှာပဲနောက်ချိန်ကြမှာပဲထိုင်တော့မယ်စိတ်ကဖြစ်တာအဲအဲ့ဒါကိုတရားနာထားတဲ့ခါကျအဲ့စိတ်ကိုမှအဲ့စိတ်ကိုမှပြင်းနေပြင်းနေပြင်းနေပြင်းနေပြင်းနေပြင်းနေပြင်းနေဟောနောက်ကျတော့ပြင်းနေမှတ်တဲ့စိတ်ကနိုင်သွားတဲ့ခါကျတော့မပြင်းနေတော့မပြင်းနေတဲ့ခါဆက်မှတ်ထိုင်နေထိတယ်နာတယ်မပြင်းနေတော့ဘူးဆိုတာကမှတ်နိုင်တဲ့အခြေအနေပြန်ရောက်သွားပြင်းနေဆိုတာလဲစိတ်ပဲမပြင်းဘူးဆက်ထိုင်တာဆိုတော့စိတ်ပဲတူတော်စိတ်ဟာအမတန်ဆန်းကျင်တယ်နာနာမနာနာပြင်းဖို့ပြင်းတဲ့လူပဲရှိတယ်တကားနေပြင်းနေတာပဲသူကဟိုပြင်းလိုက်ဒီပြင်းလိုက်ရောက်တို့ဘလူမဆောင်းပြောတာမဟုတ်ဘူးနော်ဆောင်းပြောတဲ့ဒင်းနေမှာဆိုလို့ရောက်တို့ဒီမှာရက်ဦးစနှစ်ပါးပဲကြည့်တယ်ဦးစနှစ်တော့မကြည့်ဘူးဟာအဲစိတ်တဘောကသူကနင်းထိုင်ရင်ပြင်းနေတယ်သူကနယ်လေးနားလိုက်နေတူပြင်းနေတဲ့စိတ်မရှိတဲ့သဘောပေါ့။တရားကောင်းတွေပါလေကိုစိတ်ဆိုးတာတော့မဟုတ်ဘူး။စိတ်ကိုယ်ကိုစိတ်မရှိတာ။ဆိုင်ငါမှအစတုန်းကတော့ကောင်းနေသလိုနောက်ကျမှခုခုခုတွေဖြစ်လာ။စထိုင်တော့သေချာလုပ်ပါလား။ကိုယ်ကိုလေ။သူများကိုပြင်ကိုယ်ကိုပြစ်တယ်လား။သေချာမလုပ်ဘူးညာဖြစ်နေတာ။ပြင်လိုက်။ပြင်ပလိုက်တာပြင်လိုက်ဆိုတော့မှအမင်းပဲချက်ချင်းပြင်ပလိုက်ပေါ့။အဲစိတ်တဘောတွေနော်သူတော့အဲ့ဒါကိုစိတ်တ ानु ပတ္တနာအနေနဲ့ရှုရတယ်။အဲပြင်းနေတဲ့စိတ်ကိုပြင်းနေတယ်ပြင်းနေတယ်ပြင်းနေတယ်စိတ်ဆိုးနေတယ်စိတ်ဆိုးတယ်စိတ်ဆိုးတယ်စိတ်တူရင်စိတ်တူတယ်။ဒီရုပ်တစ်ခုတည်းကိုရှုရမှာမဟုတ်ဘူးနော်တို့ရော။ဟိုဖောင်းနေပိန်နေထိုင်နေထိတယ်လို့ပဲအဓိကမဲရှုတာပေါ့။မဟုတ်ဘူးသတိပဋ္ဌာန်၄ပါးစလုံးတို့ရောအောင်လို့သင်ပေးထားတယ်။ဆရာတော်ဘုရားကြီးဟောတာအကုန်ပါတယ်မလားတို့ရော။အဲစိတ်ကိုလည်းရှုရတယ်။အဲမထင်မှတ်ဘဲနဲ့အဲ့စိတ်တွေကဖြစ်တယ်။နောက်မထင်မှတ်တဲ့စိတ်တွေရှိသေးတယ်ရောကြီး။ဒါကတော့ယောဂီတို့ဟိုယင်ပြီးတယ်လို့မထင်နဲ့တရားသဘောပြောမလို့နော်မှန်ပါပဲထိုင်နေရင်းနဲ့ယောဂီတို့ထိုင်တာကတော့စိတ်ကောင်းစိတ်မြတ်နဲ့ ယုတ်တည်နိုင်နေဖို့ပေါ်ရပေါ်ရရှုဖို့အိဋ္ဌဒုက္ခအနတ္တသိအောင်ရည်ရွယ်ချက်နဲ့ရှုတာပဲ။ဒါပေမဲ့တကယ်ဖြစ်တာကလောဘဖြစ်တယ်။တစ်ဖက်ကနာနေတယ်။တစ်ဖက်ကဆိုတော့ခန္ဓာကိုယ်တစ်ခုတည်းကိုပြောတာနော်တို့ရောမခြေောက်ကဖြစ်ဖြစ်နာနေမယ်၊ဒုက္ခောင်းကဖြစ်နာနေမယ်။နှလုံးသားထဲမှာလည်းပဲကိလေသာဖြစ်။နာတာလည်းသိတယ်၊ဒါမှလောဘဖြစ်တာလည်းသိတယ်။တသံနေရာလုံးကလောဘကနိုင်ကျင်လာတာဟုတ်။လောဘကမိမိရဲ့သခင်လိုဖြစ်နေတယ်။ဝိဇ္ဇနရဲ့စိတ်ဟာအခုသိစိတ်ဟာကျုံလို့ဖြစ်နေတယ်။လောဘတို့ဒေါသတို့မောဟတို့ကိုစားပေးလို့ပြောတော့မသိစိတ်အနုတ္တိယတတ္တိလို့ခေါ်တယ်။အဲဒီမသိစိတ်ကသိစိတ်ကိုလားလားလွှားမိုးတယ်သူကမသိစိတ်ကအင်အားကြီးတယ်ပုသူဇဉ်ကသိစိတ်ကအင်အားနည်းတယ်မရခုမှလာပြီးတော့ထိုင်နေထိတယ်လို့မရဘူးတဲ့သူကခင်နဲ့မင်းနဲ့စိတ်ကဝင်လာတယ်ခင်နဲ့မင်းနဲ့စိတ်တွေတရိယာတဲ့စိတ်တွေကိလေသာတွေပေါ့ဗျာဝင်လာတယ်ဝင်လာတဲ့အခါမှာသူတော်ကောင်းတို့အားလဲအားမငယ်နဲ့ကြောက်လဲမကြောက်နဲ့သူ့အလိုလဲမလိုက်နဲ့သူ့အလိုမလိုက်နဲ့ဆိုတော့မှတ်တာကိုဖြုတ်ပြီးတော့စိတ်ကူးယဉ်သွားတတ်တယ်နော်သူတော်ကောင်းအဲစိတ်ကူးယဉ်သွားတတ်တယ်စိတ်ကူးမယဉ်နဲ့သူထင်ရှားလိုက်ရင်သူ့ကိုမှတ်လိုက်လောဘဖြစ်တယ်လောဘဖြစ်တယ်လောဘဖြစ်တယ်တတ်မယ်တတ်မယ်တတ်မယ်တတ်မယ်တဲ့သူဖြစ်တဲ့အတိုင်းမှတ်ပေးအဲ့ဒါဘာလဲဆိုတော့မြတ်စွာဘုရားပေးထားတဲ့သတိပဋ္ဌာန်ဆေးနဲ့အဲ့ဒီဣတိတာယောဂါကုနေတာပဲအဲ့ဒါဖြစ်မှာပဲသူကဘုဒ္ဓဇင်ကပုထုဇဉ်လေးဖြစ်မှာပဲတဲ့ယဟန္တာစိတ်တော့မဖြစ်ဘူးဖြစ်မှာပဲလောဘဒေါသတွေရာဂတွေဖြစ်မှာပဲဟောဒါနဲ့ပဲအမြဲတမ်းရင်းနှီးနေတာအဲ့တော့ဖြစ်လာရင်သူ့ကိုမှတ်ပေးရာဂဖြစ်တယ်ရာဂဖြစ်တယ်လောဘဖြစ်တယ်လောဘဖြစ်တယ်တမ်းမဲ့တယ်တမ်းမဲ့တယ်တမ်းမဲ့တယ်တမ်းမဲ့တယ်တမ်းမဲ့တယ်တမ်းမဲ့တယ်တမ်းမဲ့တယ်အဲ့လိုမှတ်လိုက်တော့ဩခန္ဓာကိုယ်မှာမိမိခန္ဓာမှာလောဘတွေတည်များပါလားအဲ့လိုမသိရဘူးလား
သိရပါဘူး
အခါလေးလေဒေါသဖြစ်တယ်ဥက္ကလို့ပေါ့ပြင်ညာလေးပြောင်းညာလေးတွေဒေါသဖြစ်တယ်အဲဒေါသဖြစ်နေဒေါသဖြစ်တယ်စိတ်ဆိုးနေစိတ်ဆိုးတယ်ဟောနာလေးကိုမှတ်ပေးဒါတွေကိုချက်ချင်းကြီးပြောက်အောင်မလုံးနိုင်သေးဘူးသူတော်ကောင်းရမ်းနာမှမဟုတ်သေးပဲပေါ်မှာပဲသူကအဲ့ဒီပေါ်တာကိုသိအောင်လုပ်တာအဲ့ဒါဝိပဿနာပဲသူတော်ကောင်းပထမရှုံးရင်လည်းရှုံးသွားမယ်အခုအစပိုင်းမှာဒေါသကိုရှုံးပြီးတော့ပြင်လိုက်တယ်လောဘကိုရှုံးပြီးတော့လောဘနောက်ပါသွားတယ်လို့ရှိမယ်ပါပါပရိယံပြန်မှတ်အခုနတော့ငါစိတ်တွေလွတ်သွားတာပဲဆိုပြန်စိတ်ဆိုးမယ်တခါစိတ်ဆိုးတဲ့တခါဒေါသတခါထပ်ဖြစ်အောင်တတိယရင်မှတ်လိုက်မနေ့ကလည်းဥယျာဝရမရှိသွားတာပစ္စုပန်တဲ့တဲ့ပေါ်တဲ့အတိုင်းမှတ်ပေးဩအရှိနဲ့အတိနဲ့ကြိုက်သွားဘုဒ္ဓဇင်ဆိုတော့လောဘဒေါသမောဟအရှိတရားပဲအတုံးလိုက်ခဲလိုက်ကြည့်ရှိတာတော့မဟုတ်ဘူးနော်သူတော်ကောင
်း
တတိအနေနဲ့ तू ကလာလာပြီးတော့အများရန်ချေလဲ तू ချေလဲတာကိုတရားအမထုတ်တဲ့လူကမသိရအောင်ဟုတ်သူတော်ကောင်းလို့လုပ်နေတယ်သူတော်ကောင်းမဲ့အောင်မိတာမဟုတ်ဘူးသူကသန္တာအဆက်ဆက်ကနေပြီးတော့ကိန်းလာတဲ့အနုပိယတတ္တိလောဘဒေါသမောဟတွေဟာမသိစိတ်အနေနဲ့ तू ကအမြဲတမ်းသာဝရပစ္စုပန်ကိုစားလို့သုံးနေအမြဲတမ်းရှိတယ် तू က तू ကသူ့ကိုတွန်းလှန်တော့မယ်ဝိပဿနာအလုပ်လုပ်ပြီဆို तू ကရောက်တယ် तू နဲ့တိုက်ခိုက်ရတော့မှာဟုတ်ဝိပဿနာလုပ်တယ်ဆိုတာကိလေသာကိုတိုက်ခိုက်တာမလားမှန
်ပါ
ဗျာအဲ့တော့ तू ကလက်မခံဘူးသဘောလိုပေါ့ဗျာလက်မခံဘူးကွာပြန်ပြီးတိုက်ခိုက်တယ်ပြန်တိုက်ခိုက်တဲ့အခါကျတော့စိတ်ဆိုးစိတ်ညစ်ဖြစ်ရင်လည်းကိုယ်ရှုံးမယ်စိတ်ဆိုးစိတ်ညစ်ဖြစ်ပြီးတော့ဒီလောက်တော့ဖြစ်နေတာကွာနောက်မှပဲမှတ်တော့မယ်ကိလေသာတွေဖြစ်နေကြတော်ပြီဆိုအရှုံးသွားတာဒါမှမဟုတ်လို့ရှိရင်လည်းဟာအတော်ပဲခုမှစိတ်ကူးလို့ကောင်းတာပဲဆိုအဲစိတ်ကူးပဲပါသွားရင်အဲ့ဒါလည်းရှုံးတာပဲယောက်ျူမသိစိတ်ကနိုင်သွားတာပေါ့ဟုတ်လားအဲယောက်ျူတို့အခုညာတပညာနဲ့နာထားတော့ဒါတွေကိုမှနမောတောလို့ရှိရင်အမှစိတ်ကုနဲ့ဩဘလူများဘလူများဖြစ်နေသလဲဘာများဖြစ်နေသလဲအဲ့ဒါသူ့ပဲပါသွားတာအဲ့ဒါငါမဖြစ်စေချင်တာတွေကွာမဖြစ်စေချင်လို့ဒါတွေမဖြစ်စေချင်လို့ထိုင်ငံမှာပဲဒါတွေကလာဖြစ်တယ်ငါတော့တရားနဲ့တော့ဖြစ်မှာမဟုတ်ပါဘူးဘလူဖြစ်သွားတတ်တယ်နော်သတော်မှန
်
ပါဗျာဒါဦးဇင်းတို့ယောဂီတွေအများကြီးတွေ့ရတယ်အဲ့ဒီဒကာကြီးတယောက်ဆိုအမတန်စိတ်ကောင်းရှိတယ်ဒါနသီလအပေါင်းဒါနတွေသီလတွေတော်လုံးပါတယ်စိတ်ကောင်းစိတ်မြတ်လည်းရှိတယ်အဲလူကြီးတယောက်ပဲတို့တော့လည်းအဲ့ဒါတွေဝင်တော့သူကအဲ့ဒါတွေကိုနိုင်အောင်မှမတ်နိုင်ဘူးကိလေသာတွေကိုနိုင်အောင်မှမတ်နိုင်တဲ့အခါကျတော့သူဘယ်လိုဆုံးမြလိုက်လဲဆိုတော့ငါနဲ့တရားနဲ့ရှင်းမှမဟုတ်တော့ဘူးဒီဘဝတော့ငါဒီတရားရမှမဟုတ်ဘူးဆိုတော့ရှော့ပလိုက်ရှော့ပလိုက်တော့အဲ့ဒါအမှန်လားအမှားလား
အမှ
ားပါပဲအဲမှားရောအဲ့ဒါတသံနေရာလုံးကရှုံးလာတာအခုလည်းရှုံးပေးလိုက်တယ်လို့ဖြစ်သွားကိလေသာကင်းတာမကင်းတာထားကိလေသာသဘောကိုပထမသိရသိပါများတဲ့အခါကျတော့နောက်ကျတော့ပယ်နိုင်လိမ့်နေပယ်သွားနိုင်တယ်။သိအောင်မလုပ်လို့ရှိရင်သိအောင်မလုပ်လို့ဆိုတော့အမှဒေါသအလိုလိုက်လို့ပြင်မလိုက်တယ်ဆိုမသိတော့ လောဘအလိုလိုက်ပြီးတော့စိတ်ကူးဆက်ရင်သွားတယ်ဆိုတော့မသိတော့ဘူးသူ့ကြုံဖြစ်သွားတယ်လောဘဖြစ်တယ်ဖြစ်ပါသေးဘယ်လောက်ဖြစ်ဖြစ်ဖြစ်ချင်တယ်လောက်ဖြစ်မှတ်ပေးလောဘဖြစ်တယ်လောဘဖြစ်တယ်လောဘဖြစ်တယ်တမ်းမတဲ့တမ်းမတဲ့တမ်းမတဲ့တမ်းမတဲ့တမ်းမတဲ့7မိနစ်15မိနစ်မိနစ်20ကြာကြာပါသေးထုတ်တဲ့အထိကြာကြာပါသေးမှတ်ပေးသူကလည်းပဲတိုက်ခိုက်မှာပဲကိုကလည်းပြန်တိုက်ခိုက်ယေရှုမှပြောတာဟာလားအဲ့လိုရှုမှတ်ရှုမှတ်ရှုမှတ်ပြီးလို့ရှိရင်ဩယောဂီတို့နောက်ပိုင်းတရားတွေနာအထိုက်လျောက်တရားတွေဆွေးနွေးတဲ့အခါကျသဘောပေါက်လာလိမ့်မယ်ဩတတ္တဝါတွေဟာကဘာမြေကြီးအထုလောက်အပေကြရဆိုတာဒါကြောင့်ငိုစိတ်ကိုပြောတာလေတော်အောင်အခုအချိန်မှာအဲ့ဒီလိုစိတ်ကိုမသိထားလို့ရှိရင်သင်္ကန်းကြီးကအဲ့ဒီစိတ်တွေလာမှကျင်းနေတယ်လောဘလာမယ်ဒေါသလာမယ်ဒါနဲ့တရားလို့လှုပ်ထားတယ်နော်တော်အောင်မှန်ပါဗျ
ာ
လှုပ်ထားပင်နဲ့အဲ့ဒီအားနေပြီဆိုသူကဝင်လာတာငိမ့်နိုင်ကလောဘဖြစ်เสียရည်ဒေါသဖြစ်เสียလောဘဒေါသနဲ့ရင်းနှီးထားတာဟုတ်ကွာဝင်လာဝင်လာတဲ့အခါမရှိနိုင်မှမနိုင်တော့နောက်ကိုယ်ကုတ်ဆာတွေဝင်လာငါမှားလေခြင်းငါမှားလေခြင်းငါဟိုတုန်းကမလုပ်ခဲ့ခြင်းမှားလေခြင်းဆိုတော့ဟောအာတဏကံမှာလောဘဒေါသတွေဖြစ်ကောဖြတ်ဆိုသေးတယ်သေးလိုက်ကောများသောအဖြစ်အပေကြတာများတာအခုယောဂီတို့ဟာဝိပဿနာအားထုတ်နေတာတည်ငူဆရာတော်ဘုရားကြီးအမိန့်ရှိတယ်လို့ဆိုရင်အသေးလေးကျင့်တယ်သင်္ကန်းကြီးမှာဒီစိတ်တွေလာမှာတို့ကောင်းလောဘတိဒေါသတွေအိတ်ချင်ငိုင်းကြီးတဲ့စိတ်တွေမျိုးစုံလာမှာအဲအခုတည်းကအဲ့ဒီစိတ်တွေကိုပထမသိအောင်မှတ်မပယ်နိုင်သေးဘူးတော့တို့ကောင်းသိအောင်မှတ်သိအောင်မှတ်ရင်တည်ငှတ်တည်ငှတ်ပယ်သလိုဖြစ်သွားတယ်ဒါပေမဲ့သိယုံမရှိသေးတယ်နောက်မှတ်အားကအားကောင်းတာမှတ်စိတ်ကနိုင်တယ်ပေါ်ရဏမှတ်ပေါ်ရဏမှတ်ပေါ်ရဏမှတ်ဘာပေါ်ပေါ်မချောက်မစင်းသားမနဲ့မှတ်ပြီးဒါကြောင့်မို့တရားထုတ်တဲ့အခါမှာလက်တွေ့အားထုတ်တဲ့အခါမှာမစင်းသားနဲ့မစင်းရင်နဲ့မှတ်ပေးစင်းရင်စဉ်းစားတာကတရားနာတဲ့အခါတို့နောက်ပိုင်းကိုတရားအမထုတ်လို့စောက်ဖတ်တဲ့အခါစင်းရင်စဉ်းစားဒါလေးကဘာလဲအဝိဇ္ဇာဆိုတာဘာသဘောလဲတဏှာဆိုတာဘာသဘောလဲသင်္ခါရဆိုတာဘာသဘောလဲအဲတင်းညဘိဓမာတွေတက်ပေါ်ဗျာကိုစင်းရင်ရင်လို့ရှင့်အဲ့ဒါစင်းရင်နဲ့အပိုင်းမလောကဓာတ်တွေကြုံတဲ့အခါကျရင်စင်းရင်ကလောကဓာတ်တွေယတနာတရားတွေပေါ့ဗျာစီပွားရေးပြတ်တာလို့လူမှုရေးတွေပြတ်တာလို့ပါဆိုရင်အဲ့ဒါကြတော့မှတ်လို့မနိုင်တော့မလို့မနိုင်တဲ့အခါကျတော့ဆင်ញင်စင်းသားအနိစ္စတရားတွေပဲဒုက္ခတရားတွေပဲအနတ္တတရားတွေပဲဝေယအောင်မနာယအောင်မသိအောင်မစတရားဖြင့်ဆင်ញင်စင်းသားအဲ့တော့တက်တာခွင့်ရတာပေါ့ခုတရားအထုတ်နေတဲ့အချိန်ကမှအဲ့ဒါတွေရှောက်မစင်းသားနဲ့ရိုးရိုးလေးပဲမှတ်ပေးအဲ့ဒီမှတ်တော့ဖြစ်လာတဲ့သဘောတရားတွေကိုသိတယ်ရုပ်တွေဖောက်ပြန်တာလည်းသိတယ်ဒီနံတရားတွေအမျိုးမျိုးကိလေသာတွေတောင်းမြန်တာကိုလည်းသိတာသိလို့ရှိရင်ရောယူတဖြည်းဖြည်းပယ်နိုင်တော့မှတွတ်ထားအဲ့ဒါသိပယ်ဆိုင်ဘွားလေးတော်အောင်အဲတိတိလားပွားလို့တိတာပေါ့ဗျာပွားတိပဲဆိုင်တော့အဲ့ရှုမှန်နေတာပွားများလို့ရှိရင်တိလာလိမ့်မယ်အခုနည်းနည်းတိမယ်တော့အများကြီးတိလိမ့်အခုလည်းတိတယ်ဩမိမိရဲ့တဏ္ဍာမလောဘတွေတည်များတာပဲဒေါသတွေတည်များတာဟောနေပင်တွေကိုကြကြနနာကိုအဆအဆုံးကိုမသိနိုင်ဘူးငါ၃၄ရက်ရှိပြီဖောင်းစားဖောင်းငယ်ဖောင်းဆုံးမသိနိုင်ဘူးဖောင်းနေတော့လွတ်လွတ်သွားတာလည်းအများကြီးပဲတော့လို့မသိဘူးလားအနပိနေတဏှာကြီးမှတ်တယ်သူတို့ဘုမုတ်ထိုင်နေထိတယ်မှတ်ပါတယ်တဏှာကြီးလုံးလုံးမိရလား
မ
မိပါဘူးခင
်
ဗျာ။ငါယူဝက်မမိပါဘူးခင
်
ဗျာ။15မိနစ်ကဲရောရောလာကိုเจ้าကိုသိရောပေါ့ဗျာ။ဒါကိုเจ้าကိုသိအောင်လုပ်တာဝိပဿနာပဲတဲ့။အဲ့လိုရှုမှတ်ပွားများသောအားဖြင့်ဘုရားကောင်းတို့လိုလားအသောမဉ္ဇဉ်ဘုံဉ္ဇဉ်နိဗ္ဗာန်ကိုသိဉ္ဇဉ်စွာဆက်ရောက်ပြီးမျက်မှောက်ပြုနိုင်ကြပါစေကုန်တည်း။